Welcome to the Voice of America in Burmese.
ဘေးကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2023ဖေဖော်ဝါရီ3ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူ3249လို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဖြည့်ဆွက်ပြီးဓာတ်ရိုက်ထုတ်လွှင့်ပြသနေပါပြီ။ကျွန်တော်ကခင်မောင်ဆိုမင်းပါ ဒီနေ့မနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆွေးနွေးနေပဲသူပြောပြပေးမှာပါနာဇီဂျာမနီကိုအောင်ပွဲရတယ်လို့ယူကရိန်းကိုအနိုင်ယူဖို့အတွက်ရုရှားသမ္မတကကြိုးကြော်လိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ဘင်အဗ်ဒူလာကိုချက်တပရင်းတွေကအင်ဂျူရောမှာလက်ခံတွေ့ဆုံလိုက်ပါတယ်အမေရိကန်နဲ့ဆွေးနွေးမဲ့ကိစ္စကိုလက်ခံမှာမဟုတ်ဘူးလို့မြောက်ကိုရီးယားကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုခင်မောင်ဆွေးနွေ
းဟုတ်ကဲ့ပါခင်ဗျာဒီထဲကနားဆင်ရမယ့်နမူနာတစ်ခုကတော့
တကယ်တော့အစားအလေးကစိတ်အုံချုပ်ရေးအတိုင်းဒီထက်လည်းပိုပြီးစိုးစရာမရှိတော့ဘူးဒီထက်လည်းပိုပြီးကျန်းစရာမရှိတော့ဘူးအဲစိတ်အုံချုပ်ရေးခြင်းညာရင်တခုခုများထူးသွားမလားအထူးသဖြင့်
စစ်ကောင်စီကဒေသအများအပြားကိုစိတ်အုံချုပ်ရေးခြင်းညာလိုက်တဲ့အကြောင်းစူးစီးတင်ပြချက်မှာအပြည့်စုံကြားကြရမှာပါအဲဒီနောက်ထိုင်းအချုပ်ထဲမှာလွတ်ရက်စစ်မြန်မာအကျဉ်းသားတွေကိုမြန်မာဘက်ကိုပြန်ပို့လိုက်တဲ့အကြောင်းစကိုင်းတိုင်းမှာ PDF တွေကိုစစ်ကောင်စီကလေကြောင်းအင်အားသုံးတိုက်ခိုက်နေတဲ့အကြောင်းနဲ့စစ်တွေမြို့မှာရိုဟင်ဂျာအများအပြားဖမ်းခံရတဲ့အကြောင်းတွေကိုလည်းသတင်းပေးပို့ချက်တွေမှာထုတ်လွှင့်ပေးပါမယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့ကိုဝင်းမင်းရဲ့စစ်အာဏာသိမ်းခံရတာနှစ်နှစ်ပြည့်မှုံဝါနေတဲ့ငြိမ်းချမ်းရေးအိမ်မက်ရှေးဆိုတဲ့အထူးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာတို့ကိုလည်းတင်ဆက်ပေးမှာပါ။ကဲအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကျွန်တော်တို့ကပြောပြပေးကြအောင်လားခင်ဗျာ။
နာဇီဝါဒတစ်ကိုကန်ဆဲဖို့လုပ်နေတယ်လို့ရုရှားသမ္မတကဆွဆဲနေတဲ့ယူကရိန်းကိုတချိန်ကနာဇီဂျာမနီကိုအောင်နိုင်တယ်လို့အောင်ပွဲခံနိုင်မှာလို့ရုရှားသမ္မတကပြောကြားလိုက်ပါတယ်
။ Невероятно, но факт. Нам снова угрожают немецкими танками.
ဒါကမယုံနိုင်စရာပါပဲ။ဒါပေမဲ့လက်တွေမှာဂျာမနီရဲ့ Leopard တင့်ကားတွေကယူကရိန်းမြေကိုဖျက်လာပြီးချင်းချောက်မှုကိုကျွန်တော်တို့ထပ်ပြီးခံစားလာရတာပါလို့ဆိုဗီယက်တပ်တွေကနာဇီဂျာမနီတပ်တွေကိုအောင်နိုင်ခဲ့တဲ့အနှစ်80ပြည့်အခမ်းအနားကျင်းပရာစတာလင်ဂရတ်မှာကျယ်ပရင်းတွေကရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားသွားတာပါ။1962ခုနှစ်တည်းစတာလင်ဂရတ်လို့ခေါ်ကြတဲ့ရုရှားနိုင်ငံဗော်ဂိုဂရတ်မှာရုရှားသမ္မတကအခုလိုပြောဆိုလိုက်တာပါ။ယူကရိန်းအတွက်ဂျမန်လက်နက်ကူညီမှုကြောင့်ရုရှားသမ္မတပူတင်ကဂျာမနီကိုတိုက်ခိုက်ပြောဆိုနေတာဖြစ်ပြီးအရင်ကလည်းနျူကလ িয়ার လက်နက်ပါဝင်ရုရှားရဲ့လက်နက်အားလုံးကိုထောက်သုံးဖို့အသင့်ရှိတယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။နာဇီဝါဒကိုပုံစံသစ်တစ်မျိုးနဲ့အကောင့်ထဲဖို့စ조사နေတာတွေ့ရပြီးတော့ဒါဟာရုရှားနိုင်ငံရဲ့လုံခြုံရေးကိုတိုက်ရိုက်ချင်းချောင်းနေကြောင်းရုရှားစစ်တပ်အရာရှိတွေနဲ့ဒေသရင်းမျိုးချစ်လူငယ်တွေကိုသမ္မတပူတင်ကမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်အနောက်နိုင်ငံတွေရဲ့စုပေါင်းရန်လုံမှုကိုရုရှားကတုံ့ပြန်ရမယ်လို့လည်းပြောပါတယ်။ရုရှားတပ်တွေယူကရိန်းကိုကျူးကျော်ဝင်ရောက်ခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်လောက်ခရဲကရုရှားတာဝန်ရှိသူတွေကဒါဟာနာဇီတွေကိုတွန်းလှန်ဖို့တိုက်ခိုက်ရတာဖြစ်ကြောင်းပြောကြားနေတာဖြစ်ပေမဲ့ယူကရိန်းရဲ့ဘက်ကတော့သူတို့ဟာလေအဲ့ဒီချိန်ကဆိုဗီယက်ယူနီယံရဲ့အစိတ်ပိုင်းတစ်ခုဖြစ်နေနာဇီဟစ်တလာတပ်တွေလက်အောက်မှာခံစားရတာကြောင့်ရုရှားတွေအခုလိုနှိုင်းယှဉ်မှုကိုလက်မခံကြပါဘူ
းအရှေ့လက်ပိုင်းဒေသမှာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားတင်းမာမှုတွေမြင့်တက်နေစဉ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ဘီယင်အဗ်ဒူလာကိုကြာသပတေးနေ့ကအင်ဂျူရောမှာလက်ခံတွေ့ဆုံခဲ့ပါတယ်ဒါဟာသမ္မတဂျိုးဘိုင်ဒန်အနေနဲ့တစ်နှစ်အတွင်းအင်ဂျူရောမှာဂျော်ဒန်ဘီယင်ကိုဒုတိယအကြိမ်မြောက်တွေ့ဆုံခြင်းဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးအင်ဂျူရောသတင်းပြန်ကြားရေးတာဝန်ခံကာရင်းယမ်ပီယက်ကအခုလိုပြောပါတယ်
And the president will thank his majesty for his close partnership and the role he and Jordan play as a force
ဂျေရုရှလင်မှာတင်မာမှုတွေဖြစ်ပွားနေတာကိုရောကြရေးအတွက်ဂျော်ဒန်အနေနဲ့အရေးပါတဲ့အခန်းကဏ္ဍကနေလှုံ့ဆော်နေတဲ့အပေါ်မှာဘယင်အဗ်ဒူလာကိုကျေးဇူးတင်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားပါလိမ့်မယ်။ဒါ့အပြင်သမိုင်းဝင်ရှေဟောင်းဟာရန်အယ်ရှရစ်တမ်ဘယ်မောင့်ဖျားကျောင်းကိုလည်းထိမ့်သိမ့်ဖို့လိုအပ်ကြောင်းနဲ့ယူကရိန်းပေါ်ရုရှားကျူးကျော်စစ်ရဲ့ကဘာကြီးအပေါ်ရိုက်ကပ်မှုကိုလည်းပြောကြားမှာဖြစ်တယ်လို့ကြက်တာပရင်းနဲ့တွဲဆုံမှုမတိုင်ခင်မှာသတင်းသမားတွေကိုရှင်းပြတာပါ။ဂျော်ဒန်ဘယင်အဗ်ဒူလာဟာဒီသတင်းပတ်အစောပိုင်းကအောက်လွတ်တော်ဥက္ကဋ္ဌ ကေဗင်မက်ကာတီနဲ့အထက်လွတ်တော်စီးနှိတ်နိုင်ငံခြားရေးကော်မတီအဖွဲ့ဝင်တွေအပါအဝင်ကွန်ဂရက်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အမေရိကန်ဟာဂျော်ဒန်နိုင်ငံကိုငွေကြေးအရအများဆုံးထောက်ပံ့ကူညီနေတဲ့နိုင်ငံဖြစ်တဲ့အတွက်ကျေးဇူးတင်ကြောင်းလည်းသူကပြောဆိုပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံမှာ2000ခုနှစ်စက်တင်ဘာ7ရက် 9/11 တိုက်ခိုက်မှုတွေရဲ့နောက်ပိုင်း CIA ထောက်လှမ်းရေးတွေရဲ့နှိပ်စက်တာကိုခံရတယ်လို့ထုတ်ဖော်ပြောဆိုခဲ့တဲ့ပါကစ္စတန်နိုင်ငံသားမဂျစ်ခန်ကိုကျူဘာကဂွမ်ဒနာမိုပင်လယ်အော်အချင်းစခန်းကနေအမေရိကတိုက်အလေပိုင်းဒေသဘီလစ်နိုင်ငံကိုပြောင်းရွှေ့လိုက်တယ်လို့ပန်ဒဂန်စစ်တမ်းနာချုပ်ကဂျက်ဒဘရီနေမှာပြောပါတယ်။အသက်42နှစ်ရှိပြီဖြစ်တဲ့ခန်းဟာ 9/11 တိုက်ခိုက်မှုကျူးလွန်ခဲ့တဲ့အယ်ကာဒါစစ်တရအဖွဲ့ဝင်တွေကိုလူသက်အကြမ်းဖက်မှုတွေကျူးလွန်ဖို့အတွက်လိုအပ်တဲ့ပစ္စည်းတွေနဲ့သတင်းချက်လက်တွေကိုပံ့ပိုးပေးခဲ့တယ်လို့2012ခုနှစ်ကဝန်ခံထားတာဖြစ်ပြီးအဲ့ဒီအချိန်ကလေးကသူကအစိုးရတပ်တွေဖြစ်နေလှုပ်ဆောင်ခဲ့သူလို့အမေရိကန်ရာရှိတွေကပြောပါတယ်။သူကိုပါကစ္စတန်မှာဖမ်းဆီးရမိတာဖြစ်ပြီး2003ခုနှစ်ကနေ6ခုနှစ်အထိ CIA ရဲ့လှုပ်ဝဲအချင်းစခန်းတစ်ခုမှာထိန်းသိမ်းထားတာဖြစ်ပါတယ်။ကျူးဘားကဂွမ်ဒနာမိုပင်လယ်အော်အချင်းစခန်းမှာတော့အရင်ကထိန်းသိမ်းထားသူ100အထိရှိပေမဲ့အခုတော့34ဦးသာကျန်ပြီးအဲ့ဒီထဲက20လောက်ကိုလည်းတခြားထိန်းသိမ်းစခန်းတွေကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ကြောင်းအမေရိကန်ရာရှိတွေကပြောပါတယ်။ခန်းကိုတခြားထိန်းသိမ်းစခန်းကိုလွှဲပြောင်းပေးခြင်းကြောင့်လွန်ခဲ့တဲ့နှစ်ထဲမှာအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကလွှတ်တော်အမတ်တွေကိုအတိပေးထားတယ်လို့ Pentagon ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Guantanamo ပင်လယ်အော်ချင်းစခန်းမှာထိန်းသိမ်းထားသူအရေအတွက်ကိုရှော့ချဖို့နဲ့ဒီစခန်းကိုပိတ်ပစ်ဖို့အတွက်အမေရိကန်ရဲ့စူးစမ်းနေမှုကိုပံ့ပိုးကူညီတဲ့ British အစိုးရနဲ့တခြားမိတ်ဆွေနိုင်ငံတွေကိုအမေရိကန်ကကျေးဇူးတင်ကြောင်းနဲ့ Pentagon ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ Pakistan နိုင်ငံ Islamabad မြို့အနားမှာထင်ရှားတဲ့နိုင်ငံရေးသမားတစ်ယောက်ရဲ့အိမ်ကိုရဲတပ်ဖွဲ့ကညာလုံးပေါက်စီးနှင်းရှာဖွေပြီးတဲ့နောက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့သက်ဆိုင်ရာအရာရှိတွေကကြားသာပရင်းတွေကပြောပါတယ်။ပါကစ္စတန်သမ္မတဟောင်းကဝန်ကြီးချုပ်ဟောင်းအမရာခန်ကိုလှုပ်ကြံတပ်ဖြတ်ဖို့ကြံစည်နေတယ်လို့မကြာသေးခင်ကပဲဆွဆွဲလိုက်တဲ့ဝန်ကြီးဟောင်းကိုဖမ်းဆီးလိုက်တာပါ။အမရာခန်ဝန်ကြီးချုပ်တာဝန်ထမ်းဆောင်ခင်ကဲစင်ကအဲ့ဒီအစိုးရအဖွဲ့ထဲမှာပြည်ထရေးဝန်ကြီးဖြစ်ခဲ့တဲ့ရှိတ်ရရှိတ်အမက်ကိုစစ်စေးမေးမြန်းဖို့တရားသူကြီးကခွင့်ပြုမိတ်ထုတ်မပေးခင်ကတည်းကသူ့ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်မယ်လို့ခန့်မှန်းနေကြပါတယ်။အရင်သမရဟောင်းအစစ်အလီဇရာဟီကိုစန့်ကျင်ဆွဆွဲတဲ့အထောက်အထားတွေအတွက်သူ့ကိုမေးပိုင်ခွင့်ကိုတရားသူကြီးတဦးကထုတ်ပေးရမှာဖြစ်ပါတယ်။အစ္စလာမဘတ်ရဲတပ်ဖွဲ့ကလည်းအဝါမီလိဂ်ပါတီရဲ့ဥက္ကဋ္ဌရှိတ်ရရှိတ်အမက်ကိုဖမ်းဆီးထားကြောင်းအတည်ပြုပါတယ်။သူဟာလက်ရှိပါကစ္စတန်ဝန်ကြီးချုပ်ရှာဗစ်ရှရတ်ကိုရှာဗစ်ရှရတ်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်နေသူတဦးလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American ပြည်ထောင်စုကကိုရီးယားကျွန်းဆွယ်ဒေသကိုစစ်မဲ့ဇုန်ဖြစ်နေပြောင်းလဲဖို့အတွက်ထိုးစစ်အပြစ်ဆင်နေတယ်လို့မြောက်ကိုရီးယားကဆွဆွဲပြီး American နဲ့ဆွေးနွေးမဲ့ကိစ္စကိုလက်ခံမှာမဟုတ်ဘူးလို့ပြောပါတယ်။မြောက်ကိုရီးယားဆိုတာသတင်းဆောင်မှာတော့အမေရိကန်နဲ့သူ့နောက်လိုက်တွေရဲ့စီးရဲရထိတိုက်တွေ့စေမဲ့ရန်ကားရဲ့စီးရဲလက်ချက်မှုတွေရန်လိုတဲ့အလုပ်ရတွေကိုလှုပ်ဆောင်နေတယ်လို့အမေရိကန်နဲ့မြောက်ကိုရီးယားရဲ့နိုင်ငံခြားရေးဝန်ကြီးဌာနကညင်ချက်ကိုဖော်ပြထားတာပါ။တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ပူးတွဲလေကြောင်းစီးရဲလက်ချက်မှုလှုပ်ဆောင်ခဲ့ပြီးနောက်တနေ့မှာပဲအခုလိုညင်ချက်ထွက်လာတာဖြစ်ပါတယ်။ကိုရီးယားနောက်ဖက်ကမ်းလွန်ဒေသပင်လယ်ဝါထဲမှာပြုတ်လုခဲ့တဲ့ဒီစီးရဲလက်ချက်မှုမှာအမေရိကန်ရဲ့တာဝေးပြန် B1P မဟာဗျူဟာမြောက်ဘုံကျဲလင်းတွေနဲ့ stealth တိုက်လင်းတွေပါပါဝင်တာဖြစ်ပါတယ်။ဒီစေးလေ့ကျင့်မှုကနေမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးချိန်ချောက်မှုအန်ဒီတာစီကာဝေးရဲ့အတွက်အမေရိကန်ကအင်အားကြီးစေးအကူအညီတွေပေးနိုင်စွမ်းရှိတယ်လို့ပေးလို့တဲ့ဆန္ဒလည်းရှိတယ်ဆိုတာကိုပြတာတာဖြစ်ကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားနိုင်ငံခြားရေးဌာနကတော့အမေရိကန်ကအန်ဒီကြီးတဲ့ချိန်ချောက်မှုကိုလှုပ်လေလေတူညီတဲ့ဒဏ်ပြန်မှုနဲ့ပြန်ရင်ဆိုင်ရမယ်လို့ပြောကြောင်းလဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနကပြောပါတယ်။မြောက်ကိုရီးယားဟာမနစ်ကမစ္စိုင်းဒုံးကျည်အလုံးပေါင်း95လုံးတဲ့မနေ့စံချိန်တင်ပစ်လုခဲ့တာဖြစ်ပြီးအဲ့ဒီထက်ကတချို့ပစ်ခတ်မှုတွေအတွက်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေဘက်ကလေကြောင်းသတိပေးချက်တွေပုံခုဖို့သတိပေးချက်တွေကိုထုတ်ပြန်ခဲ့ရတာဖြစ်ပါတယ်။
ဂါဇာကမ်းမြောင်ဒေသဘက်ကနေပစ်လွှတ်လိုက်တဲ့ rocket ဒုံးတစ်စင်းကိုကြားဖြတ်ပစ်ချလိုက်ပြီးတဲ့နောက်နာယီအနေငယ်အကြာမှာ Israel ဘက်ကလည်းဂျာတာပရင်းနေအစောပိုင်းကလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့ပါတယ်ဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွအုပ်စုရဲ့ rocket ထုတ်လုပ်တဲ့အဆောက်အုံတစ်ခုကိုလေကြောင်းကနေပစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ Israel စစ်ဘက်ကပြောပါတယ်တိုက်ခိုက်မှုကြောင့်အထူးအခိုက်အသေးပြောက်ရှိမရှိဆိုတာကိုတော့သတင်းတွေထွက်ပေါ်လာခြင်းမရှိသေးပါဘူးမိမိတို့ထိမ့်သိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေကိုတင်းတင်းကြပ်ကြပ်ကင်သွယ်သွားမယ်လို့ Israel အမျိုးသားလုံခြုံရေးဝန်ကြီးအီဒမာဘင်ဂေါ်က Twitter မှာရေးသားခဲ့ပြီးတဲ့နောက်ဗုဒ္ဓဦးနေကအဲ့ဒီလိုဒုံးကျည်နဲ့ပြစ်ခတ်မှုပေါ်ပေါက်လာပြီးကြားဖြတ်ပြစ်ချခဲ့တာပါအခုလိုဒုံးကျည်နဲ့ပြစ်တာလေကြောင်းကနေတံပြန်တိုက်ခိုက်တာတွေဟာပြီးခဲ့တဲ့သတင်းပတ်ကအရှိဂျေရုရှလင်မှာပါလက်စတိုင်းတနတ်သမားတူကဂျူးဖျားเจ้าအနီရှိအစ္စရေးခုနှစ်ယောက်ကိုပြစ်တတ်တာတခါအစ္စရေးတပ်ဖွဲ့ကလည်းအနောက်ဘက်ကဒေသမှာပါလက်စတိုင်းဒုက္ခသည်စခန်းကိုဝင်ရောက်စီးနှင်ပြီးပါလက်စတိုင်းဆယ်ဦးကိုတပ်ဖြတ်ခဲ့တာတွေဖြစ်ပေါ်ခဲ့ပြီးနောက်ပိုင်းဇက်တိုက်ဖြစ်ပွားခဲ့တာပါဒီသတင်းပတ်အစောပိုင်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအရှိအလယ်ပိုင်းဒေသကိုတွားရောက်ခဲ့ပြီးအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးအနေနဲ့တည်ငြိမ်စွာနဲ့ဆွေးနွေးအဖြေရှာဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ
အီရန်နိုင်ငံအလယ်ပိုင်းကအစ္စဖဟန်မြို့မှာစနေနေ့ကဖြစ်ပွားခဲ့တဲ့ waiting drone နဲ့တိုက်ခိုက်မှုဟာအစ္စရေးရဲ့လုပ်ရည်လို့အီရန်ကချက်သပင်းနေမှာပြစ်တင်လိုက်ပါတယ်။ရန်လိုတဲ့ဒီတိုက်ခိုက်မှုအတွက်အစ္စရေးမှာတာဝန်ရှိကြောင်းကနူးစုံစမ်းမှုတွေမှာတွေ့နေရတယ်လို့ကုလသမဂ္ဂရဲ့အီရန်ကိုယ်စားလှယ်ရုံးက website မှာဖော်ပြထားပါတယ်။ဒါပေမဲ့အသေးစိတ်ထောက်ထားတွေကိုတော့မပြောပါဘူး။စစ်တပ်ပိုင်းအလုပ်ရုံတစ်ခုတိုက်ခိုက်ခဲ့တဲ့ဒီ drone 3ဆင်းအနက်က2ဆင်းကိုအီရန်ကနေပစ်ချခဲ့တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုကြောင့်အဆောက်အဦအနည်းငယ်ပျက်စီးခဲ့ရတယ်လို့အီရန်ကာကွယ်ဝင်ကြီးဌာနကပြောတာပါအီရန်ရဲ့ nuclear စီစဉ်တဲ့ဆက်နွယ်နေတဲ့နေရာတွေကိုပိတ်မှတ်ထားပြီးတော့အစ္စရေးကအချိန်ပေါင်းများစွာတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်အနောက်ပိုင်းမြို့လေးက Groundhog Day အခမ်းအနားမှာတော့ Groundhog ပွေးကောင်လေးဟာရာသီဥဆောင်းရာသီဟာဒီသတင်းပတ်6ခုပို့ပြီးရှေလျားလာလိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။နှစ်စဉ် Groundhog Day ကျင်းပရာ Gopranot မှာဂျာတာပရင်းတွေကလူတွေစုဝေးရောက်ရှိလာပြီး Fail လို့အမည်ပေးထားတဲ့အဲ့ဒီပွေးကောင်လေးကိုအခမ်းအနားစီစဉ်သူတွေကမနဲ့အာယုံဦးမှာသူ့ကိုတစ်ခေါင်းတည်းကနေခေါ်ထုတ်ပြီးသူ့အရေးကိုသူပြန်မြင်လာသလားဆိုတာကိုလေ့လာကြရမှာသူ့အရေးကိုသူပြန်မြင်တယ်လို့ပြောဆိုကြပါတယ်။အစင်အဆက်ဆိုရိုးအရာတော့အဲ့ဒီပွေးကောင်လေးဟာသူ့အရေးကိုသူပြန်မြင်တယ်ဆိုရင်စောင်းကာလဟာသတင်း6ခုပို့ပြီးရှေလျားမှာဖြစ်ပြီးသူ့အရေးကိုပြန်မမြင်ဘူးဆိုရင်တော့ຫນွေဦးရာသီဟာစောပြီးကြောက်လာတယ်လို့ဆိုယုံကြည်နေကြပါတယ်ခင်ဗျာပြည်ဦးအမေရိကန်သံကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးစကိုင်းတိုင်းနဲ့မကွေးတိုင်းအပါအဝင်နိုင်ငံတဝန်းပြည်နယ်တိုင်းအသီးသီးကမြို့နယ်40နီးပါးကိုစစ်အုပ်ချုပ်ရေးကြီးညာထားတယ်လို့စစ်ကောင်စီကမနေ့ကထုတ်ပြန်လိုက်ပါတယ်။စစ်ကောင်စီကတော့တရားဥပဒေစိုးမိုးရေးနဲ့နယ်မြေလုံခြုံရေးအတွက်ထုတ်ပြန်လိုက်တာလို့ပြောပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအဲ့ဒီဒေသတွေမှာတိုက်ပွဲတွေပိုပြင်းထန်လာနိုင်တယ်လို့ဒေသခံတွေနဲ့နိုင်ငံရေးလေးလာသူတွေကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါဖြစ်ခင်ဗျာ
။မြန်မာနိုင်ငံတော်ဝန်ကစေဧပတိပခတွေဖြစ်ပေါ်နေတဲ့ပြည်နယ်တိုင်းဒေသကြီးတော်များများကမြို့နယ်ပေါင်း38မြို့နယ်မှာစစ်ကောင်စီကစေအုပ်ချုပ်ရေးမာရှယ်လောဥပဒေကိုမနေ့ဖေဖော်ဝါရီ2ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေကြားတိုက်ပွဲတွေနေ့စဉ်လိုလိုဖြစ်နေတဲ့သခိုင်းတိုင်းတွေက17မြို့နယ်၊ချင်းပြည်နယ်တွေက9မြို့နယ်၊မကွေးတိုင်း KP နယ်၊ပဲခူးတိုင်းက9မြို့နယ်စီနဲ့ကယားပြည်နယ်က4မြို့နယ်အပါအဝင်တင်းစာရီတိုင်းတွေက2မြို့နယ်တို့မှာစစ်အုပ်ချုပ်ရေးထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီမြို့နယ်တွေမှာစစ်အုပ်ချုပ်ရေးကြီးညာလိုက်တာနဲ့ပတ်သက်ပြီးတော့သခိုင်းတိုင်းတွင်းကဒေသခံ CDM ဝန်ထမ်းတို့ကတော့ VOE ကိုအခုလိုပြောပါတယ်
တကယ်တော့အစအလေကစေအုပ်ချုပ်ရေးအတိုင်းဒီထက်လည်းပိုပြီးဆိုးစရာမရှိတော့ဘူးဒီထက်လည်းပိုပြီးကျန်းစရာမရှိတော့ဘူးအဲစေအုပ်ချုပ်ရေးကြီးညာရင်တခုခုများထူးသွားမလားအထူးသဖြင့်ကတော့သူတို့ရဲ့ထောက်ခံသူတွေပေါ့ဟာစေအုပ်ချုပ်ရေးကြီးညာလိုက်ပြီးဆိုတဲ့အမြင်ကအားတက်သွားပေါ့ချတော့မယ်ဟိအပါနဲ့တော့မယ်ဘာမှတော့ထူးခြားသွားတဲ့အချက်တော့မဟုတ်ပါဘူးအဲ့ဒီကာလုံအစည်းအဝေးရာသူအစည်းအဝေးရလက်တခုအဖြစ်နဲ့ဒါတရားဝင်စာထုတ်လိုက်တာပေါ့နော်
နိုင်ငံရေးလေးလာသုံးသက်သူတဦးဖြစ်တဲ့ဒီဘောမျိုးနယ်ပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းကတော့စစ်ကောင်စီဘက်ကအဲ့မျိုးနယ်တွေမှာစစ်အုပ်ချုပ်ရေးကြီးညာတာရဲ့အဓိကအချက်ကလုံခြုံရေးကိုစိုးရိမ်တာကြောင့်ဖြစ်တယ်လို့ဆိုပါတယ်
သူတို့ အနစ်အငိုက်သူတို့တိုက်ခိုက်ခံရတာတွေမခံရအောင်လို့ဟိုလုပ်တယ်လို့ကျွန်တော်မြင်တယ်အဲ့မှာရဲစခန်းတွေပါလေလူမျိုးတဲမှာဝင်ပြီးတာတို့အဲဘာလို့ဒီနောက်တစ်ခါမြို့နယ်အုပ်ချုပ်ရေးမှုယုံနေဥက္ကဋ္ဌဆိုင်ရာဝန်ထမ်းတွေပေါ့နော်အစည်းအဝေးတွေပါလေလုပ်နေတဲ့အချိန်မှာအာဒီဆိုင်ကြယ်တွေပါလေနဲ့အဲကြီးသွားပြီးတော့တိခတ်တာတွေအဲအဲ့လိုဟာမျိုးတွေကြီးတွေ့ရတော့အဲအဓိကကတော့သူတို့အဲဒီအလင်းလိုက်အတိုက်ခံမခံရရေးပေါ့နော်အဲ့ဒီအတွက်လုပ်တယ်လို့ကျွန်တော်မြင်တယ
်စစ်ကောင်စီဘက်ကတော့လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နိုင်ငံအကြမ်းရေးတွေကိုပို့ပြီးတော့ထိထိရောက်ရောက်လုံနိုင်ဖို့အတွက်စေုပ်ချုပ်ရေးကြီးညာတာဖြစ်တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်ဒါပေမဲ့လည်းတစ်ဖက်မှာလည်းစေုပ်ချုပ်ရေးကြီးညာလိုက်တဲ့အတွက်အိဒေသတွေမှာတိုက်ပွဲတွေပိုဖြစ်လာနိုင်တယ်ဆိုတဲ့ကမ္မန့်ချက်တွေလည်းရှိလာနေပါတယ်အဝေးတိုင်းတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တဦးပြောတာကတော့
ကျွန်တော်တို့ဥက္ကန်ဒေါ်လန်ချက်ကအားကောင်းလာပြီတော့လေအဲစစ်ကောင်စီကိုရှင်းရှင်းရမြန်မာတိုက်ကြခိုင်ကြတော့မယ်အနေထားဆိုတော့တိုက်ပွဲတွေကတော့မလွတ်မပြေဖြစ်လာမှာဗျ။ဟိုကျွန်တော်ထင်တာတော့သူတို့ကတော့သိုးသိဖြစ်မှုထဲပေါ့နော်။ခံစားပြင်းတဲ့အနေထားကိုပဲမြင်ရတယ်ပေါ့။အဲ့လိုရှင်တော့အမ်ဒီမြို့နယ်တွေပေါ့။မတ်တီပြည်ကျင်တဲ့သဘောရှိတယ်ခင်ဗျကျွန်တော်ထင်ရတယ်။အမ်ဒီမမထန်ထန်ပြန်ပြောတော့တုတ်ပြန်တော့မယ်ဆိုတာမျိုးပေါ့နော
်။အခုစေုပ်ချုပ်ရေးကျင်ညာလိုက်တဲ့ဒေသတွေမှာရှိတဲ့တိုင်းမှုတွေအနေနဲ့အုပ်ချုပ်ရေးနဲ့တရားစီရင်ဆိုင်ရာမာရှယ်လောလို့ခေါ်တဲ့စေုပ်ချုပ်ရေးအာဏာကိုကျင့်သုံးနိုင်တယ်လို့စစ်ကောင်စီတွင်မူဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွင်အမိန့်နဲ့ထုတ်ပြန်ထားပါတယ်။ဒါနဲ့ဆက်ဆက်ပြီးဖြစ်လာနိုင်တဲ့အခြေအနေကိုတော့ဥယျာဉ်ထုံးကအခုလိုပြောပါတယ်
။ဒီကတည်းကဒီကံတင်းကျပ်မှုတွေလုပ်ပါပေါ့။ဥပမာအဲထိုင်ကယ်လူမျိုးရောက်မတီးရဆိုတာမျိုးပေါ့။နော်ဒါမှမဟုတ်လေထိုင်ကယ်မတီးရဆိုတာမျိုးပေါ့နော်။ရဗန္နနာရနေဗန္နနာမထွက်ရဆိုတာမျိုးပေါ့။ပို့ပြီးတော့တခြားနေရာတွေဆိုင်ပို့ပြင်းထန်တဲ့အထူးရေးစည်းကမ်းတွေတင်ဆောင်ရမှာပေါ့။
အခုလိုမျိုးစေုပ်ချုပ်ရေးချိန်ညာလိုက်တဲ့အတွက်အဲ့ဒီမြို့နယ်တွေမှာအရသာအုပ်ချုပ်ရေးပြတ်သွားပြီဆိုတာကိုစစ်ကောင်စီဘက်ကဝန်ခံလိုက်တာဖြစ်တယ်လို့သတိတိုင်းဒေသခံကတော့ပြောပါတယ်
။ဘာလို့ဆက်ဖြစ်လာနိုင်လို့ဆိုကျွန်တော်ကစစ်အုပ်ချုပ်ရေးဖြစ်တဲ့အတွက်အရသာအုပ်ချုပ်ရေးစနစ်ပြတ်သွားပြီပေါ့။အဲ့ဒီမှာစိတ်ဝင်စားစရာကောင်းလာတာကအဲ့ဒီနေရာမှာအစားထိုးမဲ့စစ်အုပ်ချုပ်ရေးရောတကယ်အသက်ဝင်မှာမလားဆိုတာစဉ်းစားစရာဖြစ်လာတယ်။ဘာဖြစ်လို့လဲဆိုတော့တည်တဲ့အတိုင်းပဲစစ်တပ်ရဲ့အင်အားကဒီမြို့နယ်30ကျော်ကိုအကုန်လုံးလက်တံရှိရှိနဲ့အုပ်ချုပ်နိုင်လောက်အောင်သူတို့မှအင်အားရှိရလားအင်အားရှိခဲ့ရင်ရောဘလူနီးနဲ့အုပ်ချုပ်မှာလို့ဆိုတော့သူတို့ရဲ့စိန်ခေါ်မှုဖြစ်လာလိမ့်မယ်အဲ့ကြဘာပဲလုပ်မအောင်ဆိုတော့စစ်ဘက်တိုင်မှာပေါ့နော်ထုံးစံအတိုင်းပဲဒီရွာတွေကိုမီးရှို့မယ်ငါလူရက်မယ်အဲတတ်ဖြတ်မယ်စီရေးကတော့ပိုးမြင့်လာဖို့ပဲရှိပါတယ်ပိုးနှိမ်သွားဖို့မရှိပါဘူးစေဝင်စားစရာကောင်းတာတော့ရက်သားအုပ်ချုပ်ရေးပြက်ပြီဆိုတာသူတို့ဝန်ခံလိုက်တဲ့သဘောပေါ့နော်စစ်တပ်ကလည်းအုပ်ချုပ်လားအုပ်ချုပ်ရင်လည်းသူကသူစစ်တပ်တန်ရာထဲမှာပဲတော့စစ်တပ်ဝင်ထဲမှာပဲหนีလို့ရမှာအပြင်ထွက်ပြီးတော့အုပ်ချုပ်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်တော့ကြတော့တိတ်ပြီးတော့အပြောင်းအလဲအကြီးတော့ရှိမယ်မထင်ပါဘူ
းညီမနိုင်ငံမှာရက်သားအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့တာဖေဖော်ဝါရီ1ရက်နေ့ကဆိုရင်နှစ်နှစ်ပြည့်သွားခဲ့ပြီဖြစ်ပြီးတော့တိုင်းပြည်အခြေအနေဟာပုံမှန်ပြန်မရောက်သေးတဲ့အတွက်စစ်ကောင်စီကအရေးပေါ်အခြေအနေကိုနောက်ထပ်6လတက်တန်းတိုးခဲ့ရသလိုနိုင်ငံတွင်းမြို့နယ်ပေါင်း300ရှိတဲ့အထက်ကမြို့နယ်ပေါင်း132မြို့နယ်ကိုလုံခြုံရေးအပြည့်အဝထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဝန်ခံပြောကြားခဲ့ပါတယ်ခင်ဗျာ
စစ်အုပ်ချုပ်ရေးကြီးညာပြီးအုပ်ချုပ်တဲ့အကြောင်းကိုရနိုင်ပြောပြသွားတာပါဆက်လက်ပြီးတော့စကိုင်းတိုင်းဘက်ကအကြောင်းပြောပြချင်ပါသေးတယ်စကိုင်းတိုင်းဟုံမလေးမြို့နယ်ရွှေပြည်မြို့ကမြန်မာစစ်တပ်တပ်ဆွဲထားတဲ့နေရာကိုဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ဘက်ကလည်းလေကြောင်းသုံးပြီးတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အဲ့ဒီရွှေပြည်မြို့ရဲ့အခြေအနေကိုကိုစောမိုးကျော်ကပြောပြပါမယ်
။ချင်းတွင်းမြစ်ဘေးမှာရှိတဲ့စကိုင်းတိုင်းဟုံမလေးမြို့နယ်ရွှေပြည်မြို့ကိုဒေသခံကာကွယ်ရေးအဖွဲ့တွေကစစ်တပ်ကအာဏာသိမ်းခဲ့တဲ့နှစ်နှစ်ပြည့်တဲ့ဖေဖော်ဝါရီလ1ရက်နေ့မနေ့ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပြပါတယ်
။စခန်း3ခုတော့ရလာတယ်စခန်း3ခုကျသွားတယ်သူတို့ကဆုတ်သွားတယ်စခန်း3ခုကျပြီးတော့မြို့ကိုသိမ်းနေပေါ့ကမြို့ရဲ့90ရာနှုန်းကတော့ကျွန်တော်တို့ဒီကဒူပေါင်းတပ်ဖွဲ့ကသိမ်းထားတယ်ညနေ3နာရီလောက်မှာအခက်အခဲဟန်နေတယ်ရောက်လာပြီးတော့မှရွှေပြည်မြို့ပဝန်းကျင်တစ်ခါမျိုးတုံးတင်လုပ်ပါတယ
်ရွှေပြည်မြို့ဟာမြို့အဖြစ်အဆင့်မြင့်တင်ခဲ့တဲ့မြို့တစ်ခုဖြစ်ပြီးဟုံမလင်းမြို့နဲ့25မိုင်ခန့်ကွာဝေးပါတယ်စကိုင်းတိုင်းအောက်ပိုင်းမုံရွာကနေစကိုင်းတိုင်းအထက်ပိုင်းချင်းတွင်းမြစ်အတိုင်းရေချောင်းကနေစံတက်ပါကရွှေပြည်မြို့ကိုမဖြစ်မနေဖြတ်တန်းရမှာလည်းဖြစ်ပါတယ် ဒါကြောင့်ချင်းတင်းမြစ်ကိုအတုံးပြုပြီးကုန်စီတွေနဲ့ရိတ်ခါတွေကိုဆက်လီနဲ့တည်ယူနေတဲ့မြန်မာစစ်တပ်အတွက်ဒီနေရာဟာအဓိကစစ်ရေးအရာဗျူဟာကျတဲ့နေရာတစ်ခုလည်းဖြစ်နေပါတယ်။ရွှေပြည်အမျိုးကိုဝင်ရောက်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ပကဖပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုဆက်လက်ပြောဆိုပါတယ်။
ဒီတော့အဲ့ဒီပတ်ဝန်းကျင်မှာစစ်စစ်တွေစစ်လုံငန်းရှင်တွေဒီတော့ပတ်ဝန်းကျင်ကရှင်မျိုးလုံငန်းရှင်တွေကိုဆက်ဆံနေနေဒီစစ်တပ်ကဒူပေါင်းနဲ့အခွင့်အရေးမတရားဆက်ကြီးကောက်ခံနေရတယ်ဒီတော့သူတို့ရဲ့ရမုံကိုရရှိမှုအတွက်အဲ့ဒီမှာလုံငန်းကြီးတဲ့လက်နေတာတွေရှိတယ်အဲ့ဒါကိုဖျက်တောက်ချင်တဲ့စိတ်ပိုင်းနဲ့ပါပါလေဗျ။
ကြိုက်ပွဲကြောင့်ရွှေပြည်အမျိုးလုံးကျွန်းနီးပါးနီးစရာရွာတွေဘက်ကိုထွက်ပြေးနေရတယ်လို့ရွှေပြည်အမျိုးကအခုလိုပြောပါတယ်။အော်တချင်နေရာတော့ဗျာဆိုးတယ်ဗျာကျွန်တော်တို့ကပြေးနေရတာပြင်ချောင်းနေရာပြင်ရှောင်းနေရာဒီနေရာတမျိုးလုံးနီးပါးလူရအကုန်လုံးကျွန်တော်ဒီဘက်ရွာတွေတက်ကိုလာနေရလေတနေရာပဲခံတော့သူတို့ရဲ့ဟိုဟာနောက်ဆုံးတက်ထိုင်ရတဲ့နေရာပေါ်မှာတို့မြို့ကိတ်နေရာလေးမှာခြေစိတ်
ချင်းတွင်းမြစ်အနောက်ဖက်ကမ်းမှာရှမ်းနီအမျိုးသားများတပ်မတော် SNA ရဲ့တပ်မဟာ867လဲရှိတယ်လို့သိရပါတယ်။လက်ရှိအချိန်မှာစစ်တပ်ပြစောထင်းနဲ့ SNA တို့ပူးပေါင်းပြီးရွှေပြည်အေးမြို့ကိုပြန်လည်စိုးမိုးမှုရရှိဖို့ပြင်ဆင်နေတဲ့အတွက်စီရေးတင်းမာနေပြီးတိုက်ပွဲတွေအချိန်မရေဖြစ်ပွားနိုင်တယ်လို့လည်းဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်။အခုလိုအခြေအနေကြောင့်ရွှေပြည်အေးဟုံးမလင်းရွှေပြည်အေးဖောင်းပြင်ရေလန်းကြောင်းကိုအတုံးမပြုတ်ဖို့ဒေသခံကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ
်။စကိုင်းတိုင်းထပ်ပိုင်းကိုစစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်နေတဲ့အကြောင်းကိုဇော်မိုးကျော်ပြောသွားတာပါခင်ဗျာ
။စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်။ VOA American အသံကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ကနေပြည်ပကိုသွားဖို့ကြိုးစားနေကြတယ်လို့ဆိုတဲ့ဒါဇင်နဲ့ချီရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုစစ်တွေမျိုးအနီးမှာအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အလုတ်ကန်ရှားပါမှုတွေနဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ပွင်လင်းရာသီရောက်ပြီးဆိုရင်ပြည်ပနိုင်ငံတွေမှာအခွင့်လန်းရှာဖို့ရိုဟင်ဂျာတွေအန္တရာယ်များတဲ့ရေကြောင်းကနေသွားလေရှိပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်ခွာညိုကပြောပြပေးပါမယ်
။အသွာလာကန့်သက်ခံထားရတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေဟာနှစ်စဉ်ပွင်လင်းရာသီရောက်ပြီးဆိုရင်ပြည်ပနိုင်ငံတွေကိုသွားဖို့ကြိုးစားလေရှိကြပြီးလမ်းခရီးမှာမကြာခဏဖမ်းဆီးခံရတာအသက်ဆုံးပါရတာတွေလည်းကြုံရလေရှိပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကလည်းစစ်တွေမြို့နာကပင်လယ်ပြင်မှာရေချောင်းကနေတရားမဝင်တွားရောက်ဖို့ကြိုးစားခဲ့ကြသူ36ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းစစ်တွေမြို့နယ်အုပ်ချုပ်ရေးမှူးဦးကျော်လွင်ကအတည်ပြုပေမဲ့အတိအကျတော့မသိဘူးလို့ပြောပါတယ
်။သူတို့ကအဲ့မှာ36ယောက်မိရတော့ဟုတ်တယ
်။ဖမ်းဆီးခံရသူတွေဟာစစ်တွေရသေးတောင်ဘူးသီးတောင်နဲ့မောင်တော်မြို့နယ်တွေကဖြစ်ကြပြီးပွဲစားတွေအခြေစက်နဲ့မလေးရှားနိုင်ငံကိုသွားဖို့ကြိုးစားကြတာလို့လည်းနှိစက်သူတွေကပြောပါတယ်။ရခိုင်ပြည်နယ်မှာကြံတဲ့မွတ်စလင်အများပြားဟာဒုက္ခသည်စခန်းတွေမှာနေထိုင်ရတာအခုဆိုရင်ဆယ်စုနှစ်တခုအထိရှိနေပြီဖြစ်ပါတယ်။ဒုက္ခသည်စခန်းတွေထဲမှာအလုတ်ကင်မရှိဘဲစားဝတ်နေရေးကြက်တဲကြတဲ့အတွက်တခြားနိုင်ငံတွေကိုထွက်ပြေးကျင်ကြတာလို့စစ်တွေမြို့နယ်တက်ကယ်ပြင်မွတ်စလင်ဒုက္ခသည်စခန်းကဦးမောင်လေးကပြောပါတယ
်။အဓိကထွက်ပြေးနေတာကအလုတ်ကင်ဆင်မပြေဘူးစားဝတ်နေရအဆင်မပြေဘူး။နောက်ပြီးနေရတာကဆင်မပြေဘူးအဲ့ဒါကြောင့်တော့တခြားနိုင်ငံကိုသွားပြီးအလုတ်လုပ်ဖို့သွားနေတာလေထွက်ပြေးနေတာလေဒေနာကနာဒေနာကဘာလုတ်တကုမမစွတာကိုပိုပဲတော်လို့မရဒေဒတော်လို့မရဘူးတွိုင်းလေပတ်ဆန်တောင်းတယ်ပတ်ဆန်ပေးရတယ်ဟိုဒေနာကနေဟိုနာတွိုင်းလေရေးတယ်ဖန်တယ်ဟိုနာကနေဟိုပါဟိုနာကတွိုင်းလေအော်ဒမလာစစ်သားတွေဖန်တယ်အလူပဲတခြားမွတ်စလင်တွေကတခြားဒီမြင်းတော်တခြားမြင်းတော်တွားလို့မရဘူးလေ
ဒုက္ခသည်စခန်းတွေမှာရှိတဲ့မွတ်စလင်တွေကိုနိုင်ငံခြားပို့ပေးမယ်လို့လူကုန်ကူးတဲ့သူတွေကလာရောက်ဖျားယောင်းတာရှိတယ်လို့လည်းမွတ်စလင်ဒုက္ခသည်ဦးမောင်လေးကပြောပါတယ်
ပွဲစားတဲ့လာပြီးတော့စေယုံတာတွေနောက်ပြီးတော့ပစ္စအနာပါရနဲ့ဆင်ပြေးတယ်ဆိုပြီးတော့သူတို့လုံနေကြတာဒီပွဲစားတွေကဘုပ္ပဆန်တယ်မှာနည်းနည်းဥပမာပြင်းနေပြည်တယ်မပြင်းလေးတရုတ်သွားရင်ပစ္စနိုင်ငံကိုရုတ်သွားမှာပစ္စံပြရမှာဆိုတော့စေယုံပြီးတော့မှာဒီကပွဲစားတွေကိုမဖန်တာပဲပြင်းနေတာပွဲစားတွေကိုဖန်ရမှာတိုင်းလွယ်လွယ်လိုက်ပြီးအနာပါရကနေရေအပန်းလိုက်တဲ့စေယုံမှာကအဲ့ဒါမှလားစစ်တပ
ဝင်နေရတဲ့လူကုန်ကူးသူတွေရဲ့အကူအညီနဲ့တရားမဝင်လမ်းကြောင်းကနေပြည်ပနိုင်ငံတွေကိုမကြာခဏဆိုသလိုထွက်ပြေးဖို့ကြိုးစားလေးရှိကြပါတယ်။အဲဒီလိုသွားကြသူတွေကိုမြန်မာပိုင်နယ်ထဲမှာဖမ်းမိသူတချို့ရှိသလိုအိန္ဒိယချင်းထိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်နယ်တွေထဲမှာဖမ်းဆီးမိတာမျိုးတွေလည်းရှိပါတယ်ရှင်
။ရိုဟင်ဂျာတွေဖမ်းဆီးခံရတဲ့အကြောင်းမက်ကွာညိုပြောပြတာပါ။ဆက်လက်ပြီးထိုင်းဘက်ကသတင်းကိုပြောချင်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းထိုင်းမြန်မာနယ်စပ်ရနောင်းလူဝင်မှုကြီးကြပ်ရေးအချုပ်ခန်းမှာထိမ့်သိမ်းခံရတဲ့လွတ်ရပ်စေမြန်မာ690ဟာနေရပ်ပြန်နိုင်ရေးအတွက်ဇန်နဝါရီလ28ရက်နေ့ကဆန္ဒပြခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ2ရက်နေ့မှာမြန်မာဘက်ကိုပြန်လွှဲပေးခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိမ့်သိမ်းခံရသူအများစုဟာထိုင်းတောင်ပိုင်းအချင်းထောင်တွေကနေလွတ်ရပ်စေလို့မြန်မာပြည်ပို့ဖို့အတွက်အခုလိုရနောင်းလာဝကမှာပြည်တော်ပြန်ဖို့စောင့်နေကြပေမဲ့အ ਨੇ ဆုံး6လလောက်ဆက်လက်ထိမ့်သိမ်းခံနေရတာပါသူတို့ကိုနေရပြန်ဖို့အတွက်ဇန်နဝါရီလ28ရက်နေ့ကဆန္ဒပြခဲ့ကြပြီးတဲ့နောက်ထိုင်းမြန်မာနှစ်နိုင်ငံအာဏာပိုင်တွေကတော့ဒီကနေ့မှအားလုံးကိုနေရပြန်ဖို့ပေးခဲ့တာဖြစ်တယ်ဆိုပြီးကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလို့သမားအရင်းမြစ်စင်တာ NWRC ကတာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
အာရစ်ကြီးရောဖတ်သိရတာကနေအဆန္ဒပြမှုတွေဖြစ်တယ်ဖြစ်တော့အဲ့ဒါတောင်းဝန်ရှိသူတွေဖြစ်တဲ့မြန်မာပြည်ရဲ့ခိုင်ခိုင်တောင်းဝန်ရှိတဲ့လူတွေလည်းဖြစ်ချင်းပေးနိုင်ခဲ့တယ်အခုဒီနေ့နှင်းနေ့မှာတော့ကျွန်တော်တို့ဒီပြည်နယ်ငယ်သဘောတူညီချက်ရအောင်နော်ဒီလူရစ်စိမြန်မာလူမှ600ကျော်ကိုတော့ဒီနေ့လက်ခံကြိုဆိုရေးနဲ့ပြန်လည်ပို့ဆောင်ရုပ်စီရင်ဖောင်ရင်းနေတာဖြစ်ပါလားခင်ဗျာ။ဒါ600ကျော်တခါပဲဒီနေ့ဒီထဲမှာမြို့သမီးက136ဦးပါပါ။အာရန်တော်လူတွေဆိုတော့ကျွန်တော်ကတင်းတော်နဲ့ပို့ဖို့သူတို့အစီအစဉ်ဖောင်ရင်းနေတာတော့ရှိရတယ်။ဒါပေမဲ့သေးသေးတော့မသိရသေးဘူးခင်ဗျာ
။ထိုင်းဘက်ကရနောင်းလာဝကအချုပ်ထဲမှာလနဲ့ချီကြန့်ကြာနေရတာတွေအစားအစာမလုံလောက်တာကျန်းမာရေးဆိုင်ရာပြဿနာတွေအပြင်နေထိုင်ရေးကျက်တဲတာတွေကြောင့်လူရဲစိတ်မြန်မာတွေကဆန္ဒပြခဲ့ကြတာဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဟိုမြန်မာကသူကလည်းများတော့ကျင်းဟိုတော့ခောက်တယ်ဒီဇမားကြီးဘာညာအဲ့လိုအမကူကြီးလည်းယောဂါပဲအများစုကဖြစ်တယ်ဆောင်းတုံးကြီးအဲသူကတာတော့အဓိကကိုရေပြားနဲ့ပတ်သက်တဲ့ယောဂါတွေပေါ့မှာဝေဝေရနာစသဖြင့်မျိုးတွေပေါ့ဒီမှာဟိုအဝေစားအဲ့တော့ဆောင်းသာမျိုးကဘာမှမရှိတဲ့အခါကျတော့အများနဲ့ဆိုတော့အဲ့ဒါတွေဖြစ်တာပေါ့
သူတို့ဟာကိုဗစ်ကပ်ဘေးကာလကစပြီးမြန်မာနိုင်ငံဘက်ကလက်ခံနိုင်တဲ့အရေးအတွက်ပေါ်မူတည်ပြီးလူစုဖွဲ့ပြီးတလကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ပို့ပေးနေတာကြောင့်ကြန့်ကြာမှုတွေဖြစ်ပြီးအချုပ်ထောင်တွေထဲမှာ6လကျော်9လလောက်ထိဆက်ပြီးတော့နေထိုင်နေရတာပါဒီအတွက်ကြောင့်လူရဲ့စိတ်မြန်မာတွေဟာပြီးခဲ့တဲ့နှစ်ကလည်းဆန္ဒပြခဲ့ကြပြီးမှပြန်ပို့ပေးခဲ့တာတွေလည်းရှိခဲ့ပါတယ်အခုလဲဆန္ဒပြမှုတွေဖြစ်ပြီးမှဒီလူတွေကိုအစုဝေးနဲ့မြ мян ဆန်းဆန်းပြန်ပို့ပေးခဲ့တာလည်းဖြစ်ပါတယ်ရှင
် VOA American တိုင်းရဲ့2023ဖေဖော်ဝါရီလ3ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဖြစ်စွက်ပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Tancom 6 Juru Channel 123 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။အပတ်စဉ်တင်ဆက်နေကြတိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းနောက်ပိုင်းမှာကြားမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကိုဝင်းမင်းတင်ဆက်ထားတဲ့အပတ်စဉ်ကဏ္ဍအသစ်ကိုထုတ်လွှင့်ပေးလိုပါတယ်စစ်ကောင်စီတပ်တန်းနှစ်နှစ်ပြည့်လာချိန်စစ်ပွဲတွေတိုးလာပြီးငြိမ်းချမ်းရေးအခွင့်အလမ်းနှေးပါနေကစိန်ခေါ်မှုတွေကြီးမားနေတယ်လို့သက်ဆိုင်သူတွေကပြောပါတယ်ယုံကြည်မှုနဲ့ညှိနှိုင်းနိုင်စွာနှေးပါပြီးထိန်းချုပ်မှုများလွန်းလာကြောင်းအရေးပါတဲ့အလို့သဘောချိုတင်ညှိနှိုင်းသဘောတူညီမှုရရှိနိုင်ဖို့တောင်းအကြီးမားဆုံးအခက်အခဲဖြစ်နေတယ်လို့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်သုံးသပ်သူတွေကထောက်ပြပါတယ်စစ်အာဏာသိမ်းပြီးစစ်ပောင်ပိုကျယ်လာတဲ့နေချိန်မှာစိန်ခေါ်မှုတွေကျော်လွှားနိုင်ဖို့ငြိမ်းချမ်းရေးအပေါ်ယုံကြည်မျှော်လင့်ချက်တွေဘယ်လိုဆက်ရှိနေပါသလဲကိုဝင်းမင်းကအထူးစီစဉ်ဖြင့်သုံးသပ်တင်ပြထားပါတယ်ခင်ဗျာ
NCA တနင်္ဂနွေလုံးအပြည့်ရစာချုပ်နဲ့နှစ်ဖက်အပြည့်ရစာချုပ်တွေချုပ်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတချို့ဒီကာလာနဲ့ပြန်တိုက်လာရပြီးစစ်ပောင်းကျေလာပုံကိုမြမအရေးလေးလာသုံးသက်သူဦးရထွန်းက
အရေးပါတဲ့အဖွဲ့အစည်းတွေက NUG နဲ့ပေါင်းသွားပြီးတော့အစိုးရကို NASA ကစစ်အစိုးရကိုလည်းနည်းနည်းပြန်ပြီးတော့တိုက်ခိုက်တာပေါ့နော် KNU တို့ CNF တို့ GIA Grenny အဖွဲ့အစည်းတွေကတော့PDF တွေကိုလည်းလေ့ကျင့်သင်ကြားပေးပြီးပြန်တိုက်တာပေါ့တတိလုံးမှာလက်နက်ကင်ပြိပက်ကဖြစ်တဲ့ area အင်အားအရေးအတွက်ကိုတိုးလာတယ်အရင်ကလုံးဝဒီလက်နက်ကင်ပြိပက်ကမရှိခဲ့တဲ့သခိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်တို့ကရင်နီတို့ပေါ့နော်အဲ့တော့ဒီနှစ်နှစ်အတွင်းမှာအရင်အစိုးရနဲ့ဆက်တဲ့ဦးသိန်းစိန်အစိုးရနဲ့ NLD အစိုးရလက်ထက်တဲ့အဲ့ငါကင်ပြိပက်ကတွေပိုများလာတယ်။
ဘာကြောင့်အခုလိုပြန်တိုက်လာရတာအပေါ် KNU ကရင်မျိုးသားစီယုံအထွေထွေတွေ့ရမှုခရိုတာတို့မှုကလည်း
KNU ကရင်မျိုးသားစီယုံကသူတို့နဲ့ဆွေးနွေးတဲ့အချိန်တုန်းကဆိုရင်တော့ဒီကိုပိုင်ပြတ်တမ်းခွင့်ရရှိဖို့အတွက်ဆွေးနွေးမှုလမ်းကြောင်းမှာလုံးဝလမ်းကြောင်းကပျောက်သွားပြီးတော့2008အောက်ပဲဝင်ရမယ်ဆိုတဲ့ပုံစံမျိုးကိုရှင်းရှင်းလေးလေးသိလာရတဲ့အတွက်ကြောင့်ပေါ့နော်။ဒါကိုကျွန်တော်တို့ဘက်ကတော့ alert ဖြစ်သွားတာကကတိတွေကိုဖောက်ပြက်ခြင်းကစစ်တပ်ရောအစိုးရရောဖောက်ပြက်ခဲ့တယ်ဆိုတဲ့အခြေခံကကျွန်တော်တို့2016အလို2019လောက်မှာရှင်းရှင်းလေးလေးသိလာခဲ့တယ်။ဒီလူတွေဟာငင်းချိုင်းလိုချင်တဲ့လူတွေမဟုတ်ဘူး။သူတို့ချင်းချင်းသစ်မြဖို့လောက်ပဲစဉ်းစားနေတဲ့လူတွေပဲဆိုတာကိုကျွန်တော်သိလိုက်တယ်။အဲ့ဒါက2018လောက်ပါ။အဲ့အတွက်ကြောင့်အနာသိမ့်လိုက်တဲ့ခါကျတော့လေရှင်းပြောတော့ပြီးသွားတာပေါ့ဗျာ။စစ်တပ်ကပို့ဆိုးတာရောသူချုပ်ထားတဲ့စာချုပ်တွေသဘောတူချက်အကုန်လုံးကိုဘာမှယူဆိုင်စရာမလိုဘူးဆိုတဲ့ message ကိုကျွန်တော်တို့ပေးလိုက်တယ်လို့ကျွန်တော်ကအဲ့လို interpret လုပ်တယ်။စစ်အာဏာရှင်စနစ်အောက်ကိုပြန်ရောက်သားပြီးဖြစ်တဲ့အကြောင်းတင့်တော်တဲ့တုံ့ပြန်မှုကိုလှုပ်ဆောင်ရမယ်ဆိုတဲ့တာဝန်ကရှိတဲ့အကြောင်းဒီနေ့တုံ့ပြန်မှုပေါင်းများစွာကိုတော့ဆက်လက်ပြီးလုပ်ကင်သွားပါတယ်။အဲ့အတွက်ကြောင့်တိုက်ပွဲတွေပြန်ဖြစ်တာကအဆအပေါ့နော်
။နောက်ပြန်တိုက်လာရတဲ့ KIO ကချင်လက်မြောက်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်း
စစ်ကောင်စီဘက်ကနဲ့လက်တိုက်လက်တိုက်ကြင်ရတယ်လေအခု2023မှာလည်းပြကတ်ရဲဆက်ရေးလုပ်ပြီးမှငင်းချမ်းရေးလုပ်မယ်ဆိုတာနဲ့ကျွန်တော်တို့ကတော့ယုံကြည်မှုတော့မရှိဘူး။ဘာကြောင့်လဲဆိုတော့တိုက်ပွဲဒီပုံမှန်ပြင်းထန်လာတာတွေ့ရပါတယ်။စစ်အာဏာသိမ်းတဲ့နောက်ပိုင်းမှာကျွန်တော်တို့ပြည်သူလူထုတွေအတွက်တော့ဒုက္ခတွေရောက်တာပေါ့။ရွာတွေမိချုပ်ခံရတာ။စစ်ပေးဒုက္ခတွေဒီများလာတာ။စစရာရာမှာကျွန်တော်တို့အခက်ခဲတွေကြုံတာအရာထူးတာဖြစ်ပါတယ်။
ခုလိုအချိန်မှာငင်းချင်းဆွေးနွေးပွဲတချို့ပြန်ဆနိုင်ခဲ့တာကလည်းအာဏာသိမ်းပြီးတစ်နှစ်ကျော်ကြာလာမှသာပါလို့ KNU ခေါင်းဆောင်မှုမပါတော့တဲ့ NCA လက်မှတ်ထိုးတပ်ပေါင်းစု PPST ခေါ်ငင်းချင်းလုပ်ငန်းစဉ်ဥဆောင်ဖွဲ့ဘူးတွဲဥဆောင်သူဘုံဝကြီးခေါ်ကာကဆိုပါတယ
်။ SAC လို့ခေါ်တဲ့အစ်ကောင်စီကအာဏာသိမ်းပြီးနောက်တစ်နှစ်ကြာတဲ့အချိန်မှာစစ်ဆုံဆွေးနွေးကိုSAC ဥက္ကဋ္ဌကိုယ်တိုင်ခေါ်တာဖြစ်ပါလားကျွန်တော်တို့ဘက်ကလည်းပိန်တဲ့အချိန်မှာကန့်ကွက်တယ်ရှုံချတယ်နိုင်ငံဆွေးနွေးပွဲတွေကိုယာယီရဆိုင်မယ်တစ်နှစ်ဆောင်ကြည့်မယ်လို့ပြောပြီးတော့တစ်နှစ်ကျော်တဲ့အချိန်ကြာမှတစ်ဖက်ကလည်းဖိတ်ခေါ်တယ်တစ်ဖက်ကလည်းတစ်နှစ်ကျော်ပြီဒီတိုင်းဆိုရင်တော့နည်းနည်းပြောမှရမယ်ဆိုပြီးတော့ဆွေးနွေးပွဲတွေစတင်လာတာဖြစ်ပါလား
ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေထွန်းကတော့ငင်းချင်းအကျိုးအတွက်တစ်ဖက်သက်အပြည့်အစဲကိုပါအရင်တည်းကတောက်လျှောက်လှုပ်လာခဲ့တာပါလို့ထောက်ပြပါတယ
်တမတော်အနေနဲ့ကတော့2018ခုနှစ်ဒီဇင်ဘာလကတည်းကပြစ်ခတ်တိုက်ခိုက်မှုရစဲကြီးတည်နေအောင်ဆောင်ရွက်မယ်ဆိုပြီးတစ်ဖက်သက်ပြစ်ခတ်တိုက်ခိုက်မှုရစဲပေးခဲ့တယ် ချွင်းချက်နှစ်ခုပဲကျွန်တော်တို့ရှိတယ်။ပြည်သူအသက်အိုးအိမ်စီးစိမ်ကိုမထိခိုက်နဲ့။လမ်းပန်းဆက်သွယ်မှုလုံခြုံချောမွေ့စေရေကိုမထိခိုက်နဲ့။အခုကျွန်တော်တို့တပ်မတော်ကတာဝန်ယူပြီးနောက်ပိုင်းမှာလည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံတော်ဝန်ကြီးချုပ်နဲ့တွေ့တာဆို14ချိန်။ဒီနိုင်ငံကော်မတီကတော့ EAO တွေမကောင်းနိုင်ငံရေးပါတီတွေအင်ဂျင်ရီအကျိုးဆောင်အဖွဲ့တွေနဲ့တွေ့တာ96ချိန်ရှိခဲ့ပါတယ်။2022ဧပြီလ22ရက်နေ့မှာလေနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတမရကာဝရုပ်ကိုယ်တိုင် EAO အဖွဲ့တွေကိုလာရောက်ဆွေးနွေးဖို့ဖိတ်ခေါ်ခဲ့ပါတယ်။10ဘွဲ့နဲ့ NCA လက်မှတ်ရေးထိုးပြီးသားအဖွဲ့9ဘွဲ့ပေါ့ NCA လက်မှတ်မရေးထိုးတာ3ဘွဲ့ပေါ့ဆွေးနွေးနိုင်ခဲ့တယ
်။အခုလိုဆွေးနွေးပွဲအချင်းအရေးအတွက်တစုံတရာရှိခဲ့ပေမဲ့အနှစ်သာရရှိရှိစုစုစည်းစည်းတော့တိုင်းသားများစုဘက်ကမဆွေးနွေးနိုင်ခဲ့ဘူးလို့ဘုံကြီးခုံကကပြန်ထောက်ပြပါတယ်။ကြအပြင်ရှမ်းပြည်နယ်တီဘောမြို့ပြည်သူ့လွှတ်တော်အမတ်ဟောင်းလည်းဖြစ်တဲ့ဦးရထွန်းကလည်း
ကြံခဲ့တဲ့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကြတော့လည်းကွက်ကွက်ပြားပြားဖြစ်သွားတော့နာဆာကခေါ်တဲ့ညီညာရေးဆွေးနွေးပွဲတွေမှာသူတို့ကျင်းတဲ့အဖြေရအောင်ပေါ့နော်။နောက်ဒီပြည်နယ်မှာအခုဖြစ်နေတဲ့ကိစ္စကိုဒီမှာအချင်းချင်းဖြစ်တဲ့ကိစ္စပဲလို့သဘောထားတဲ့ဒီမြောက်ပိုင်းအဖွဲ့တွေပေါ့ဝါတို့ NDAA မိုင်းလာအဖွဲ့ပေါ့အဲ့ဒီအဖွဲ့တွေရတယ်လာပြီးတော့တွေ့ဆုံဆွေးနွေးတယ်သူတို့ကိစ္စသူတို့ပဲဆွေးနွေးကြတာပေါ့နော်နောက်ကျွန်တော်တို့မြောက်ပိုင်းမှာမကြာခဏတိုင်းဒေသနဲ့ကိုင်အဖွဲ့အချင်းချင်းတိုင်းနဲ့ကိုင်ပြည်ပခတ်ဖြစ်တဲ့အနေအထားကနေပြီးတော့ RCSS ကိုမြောက်ပိုင်းက SSPP နဲ့မဟာမိတ်တွေကစိုက်ထုတ်လိုက်တဲ့အတွက်တောင်ပိုင်းကိုပြန်ဆင်းသွားကြရတယ်အဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့မြောက်ပိုင်းမှာတိုက်ပွဲတွေမရှိတော့ဘဲနဲ့အေးအေးချမ်းချမ်းဖြစ်သွားတာပေါ့။
အဲ့ဒီတော့ငင်းချဲဟိလုံငယ်စင်တခြားအောင်မြင်မှုနဲ့စိန်ခေါ်မှုတွေကိုမေးရမှာတော့ဘုချုပ်စောမင်းထွန်းက
အောင်မြင်မှုပါဗျ။အားလုံးရဲ့သဘောတူညီချက်မူအားဖြင့်သဘောတူညီချက်ကတော့ပါတီစုံဒီမိုကရေစီစနစ်ခိုင်မာရေးအတွက်လက်ခံတယ်။ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ခိုင်ခိုင်မာမာလက်ခံခဲ့ပါတယ်။ငင်းချဲဟိလုံငယ်စင်နဲ့ပတ်သက်ပြီးစီစာချုပ်ဆိုတာလုံလုံတော့ဖြစ်လာတာမဟုတ်ပါဘူး။အနေနဲ့ကြာခဲ့တယ်။အဲတခုနောက်ချက်ပေါ်တာကတော့ NCA စာချုပ်လက်မှတ်ရေးထိုးကဏ္ဍမှာထင်ရှားတဲ့ခေါင်းဆောင်တယောက်ပေါ့ဗျာ။ NCA စာချုပ်ကိုအလင်းစုလက်မှတ်မေးထိုးရနေဆိုတဲ့ပြောတဲ့အခါမှာလက်မှတ်ရေးထိုးပဲအဖွဲ့အစည်းအသီးသီးတွေကယောနေသွားတာလည်းတွေ့နိုင်ပါတယ်။နိုင်ငံအတွက်သင်္ကန်းစာယူစရာပေါ့ဗျာ။ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုတာတမျိုးသားလုံးရဲ့လုပ်ငန်းစဉ်ကြီးဖြစ်ပါတယ်။အစိုးရတရားရဲ့လုပ်ငန်းစဉ်မဟုတ်ပါဘူး။ငါတို့အစိုးရဖြစ်မှအောင်မြင်ရမယ်ဆိုတဲ့ဟာမျိုးတွေဒီအနေနဲ့များခဲ့တယ်ဆိုတာကျွန်တော်တို့ပမိုင်းမှာရှိပါလိမ့်မယ
်။ဒီနေရာမှာနောက်ဆုံးအကြီးမားဆုံးစိန်ခေါ်မှုဖြစ်နေတာကိုလည်းဆွေးနွေးပွဲတွေနဲ့ကိုယ်တိုင်ပါနေတဲ့ NCA လက်မှတ်ထိုးတပ်ပေါင်းစု PPSD ပူးတွဲဦးဆောင်သူဗိုလ်မှူးကြီးခေါ်ကက
ဒီရှေ့ကောင်စီဘက်ကဖွဲ့ပေးတဲ့ဆွေးနွေးပွဲမှာတမတော်သားတွေဖြစ်တော့သူတို့ကိုဆွေးနွေးရေးအပေးယူလို့ရေးဆိုတဲ့အသိပညာတတ်ပညာပေးတာလည်းစရင်ရေဘူးပေါတာမလိုချင်ဘူးရေပါတာလိုချင်တယ်ဆိုတော့အညွန်ကြားချက်မျိုးပေးတာပုံများတယ်လို့ထင်တယ်ဒါကြောင့်သူတို့ကပေးယူလို့ရမယ်ညှိနှိုင်းရမယ်အပြန်လာသဘောတူချက်ယူရမယ်ဆိုတာမေ့ပြီးတော့ညွန်ကြားတဲ့အတိုင်းအစီအစဉ်ရေးဆွဲတာအာဂျန်နာလောက်တာအစနေရက်ကအစတစ်ဖက်သက်ပေါ့လေလုပ်ငန်းစဉ်ကိုချုပ်ကန်လိုက်မှထွက်လာတဲ့ရလတ်ကိုလည်းချုပ်ကန်ပြီးသားဖြစ်မယ်လို့ဆိုတဲ့တမတော်သားတွေအတွေ့အမြင်နဲ့စီစဉ်ညဉ့်ရင်စပွဲကိုလာတဲ့ခါကျတော့အဲ့ဒါကတော့အင်မတန်ကြီးမားတဲ့အခက်အခဲကြီးဖြစ်တယ်ဗျာဒီဗိုလ်ချုပ်ကြီးရပြည့်ဦးဆောင်တဲ့ဆွေးနွေးရေးအဖွဲ့ကသူတို့ရဲ့မန်ဒိတ်ကိုအဆုံးပြပိုင်ခွင့်ကအဆင့်တစ်ခုကိုစောင့်ရတယ်လို့ဖြစ်တယ်လို့မြင်ပါတယ်အများအပြားတော့ကျွန်တော်တို့လိုချင်တဲ့ joint ownership ဖြစ်ရေးကျွတ်တင်ညီနိုင်ရေးအလို့သဘောတွေ့ရေးဆိုတဲ့ဟာတွေကိုဒီ2022ခုနှစ်ဧပြီလကုန်တည်းကစပြီးတော့ပထမဆင့်ဒုတိယဆင့်တတိယဆင့်တွေ့လာတဲ့ပွဲတွေမှာသတိပေးတယ်ထောက်ပြတယ်အဲ
့ဒီတော့ရှိဆက်ခီးတွေစစ်ကောင်စီဘက်ကငြိမ်းချမ်းရေးပေါ်ခံယူထားတာကိုတော့ဗိုလ်ချုပ်စောမင်းထွန်းက
နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်ပြောတဲ့အတိုင်းပဲယခင်တမတော်ကာဝေးစုပြောခဲ့တယ်ပြောခဲ့ပါတယ်ငင်းညာရုပ်လိုချင်ငင်းညာခြင်းနဲ့ဆန္ဒတကယ်ရှိဖို့လိုရင်ငင်းညာရေးလုပ်ငန်းစဉ်တွေကအချိန်ကြာလာရင်ဘေးပျောကတွေဝင်နိုင်တယ်။ငင်းညာတွတ်တွတ်လောက်ကြဖို့အိုက်ကြိုင်တိုက်တွန်းခဲ့တယ်။ခုလက်ဘလို့ဘေးပျောကတွေရှိတယ်ဆိုတာတွေ့နိုင်မှာဖြစ်ပါတယ်။နောက်ပြည်အင်အားတွေပြည်တွင်းမှာတောင်ရှိပါတယ်။အခုကျွန်တော်တို့တမတော်ကောတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကောမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေပဲဖြစ်ပါတယ်။ကျွန်တော်တို့တမတော်အနေနဲ့အထူးပဲဒဏ်ရာရရအသက်ဆုံးရှုံးသည့်ဖြစ်စေကိုမြန်မာနိုင်ငံသူနိုင်ငံတော်သားတွေအသက်ဆုံးရှုံးတာဖြစ်ပါတယ်။ဒါတွေကျွန်တော်တို့မလိုလားပါဘူး။ဒါကြောင့်ငင်းငယ်လုပ်ငန်းစဉ်တွေပတ်သက်ပြီးတမတော်အနေနဲ့ပို့ပြီးတိုးတက်အောင်အမြဲတမ်းဆောင်ရွက်သွားမှာဖြစ်တယ်။
ဒီနေရာမှာအခုစစ်ကောင်စီလှုပ်ဆောင်မှုတွေကိုအရင်ဆိုရနှစ်ဆက်ကဥဆောင်ညှိနှိုင်းခဲ့ပုံတွေနဲ့နှိုက်ရှင်အကြံပြုဖို့မေးရမှာတော့ဗိုလ်မှူးကြီးကောကာက
ဦးအောင်မင်းကတော့ပို့ပြီးတော့အချိန်မနစ်ကိုရှိတာဖြစ်တယ်။ သမရာဂျီဦးသိန်းစိန်ကသူ့နောက်ကမမမမရက်တည်တဲ့ခါကျတော့သူ့အနေနဲ့ပေးယူနီဂိုရှိတ်လုပ်တဲ့ချိန်မှာအင်မတန်မှတတိရှိရှိနဲ့ဆုံးဖြတ်နိုင်တဲ့အခြေအနေဖြစ်ပါလာ။ဒါကြောင့်ဦးအောင်မင်းခင်ဗျာကျွန်တော်တို့ဆွေးနွေးပွဲတွေကအောင်မြင်တိုးရမှုရှိတယ်။ဒေါက်တာတင်မျိုးဝင်းခင်ဗျာကျတော့ဆရာဝန်တယောက်ငငယ်လုံး90မှာထဲသေးဝင်ဝင်မပါဘူး။တပတ်မှာသူငငယ်အတွက်3ရက်4ရက်လှုပ်လှုပ်ပြီးတော့ခွဲစိတ်စေကူသားမှုကိုပဲပါနေတော့တိုင်းသားတွေနဲ့ဆွေးနွေးတဲ့နေရာမှာတကယ်ခက်ခဲကြောင်ရောက်သွားမပြီးဘူးတစ်ဖက်ကလည်းသူ့ရဲ့ခေါင်းဆောင်တော်ဆန်းစုကြည်ရဲ့ညွန်ကြားမှုကိုပဲအမြဲတမ်းစောင့်နေတော့ဘာပဲဆွေးနွေးအမကိုတင်ပြပြရစေဆိုတော့ပဲပြေစာပြီးသွားတော့သူတနိုင်တပိုင်ခုံပြပိုင်ကအားနေတဲ့ခါကျတော့တိုးတက်မှုမရှိသလောက်တွေ့ရတယ်ဗျဥစော်သေးပါဝင်တဲ့ဟာလေးတော့ချီကျူးပါလေတော်တော်စူးစမ်းရပါလားသို့တော့သူအနေနဲ့နည်းနည်းလေးအလုပ်ပိုင်ဝင်အာနာပေါ့အမှန်တကယ်နိုင်နေတဲ့ကကြတော့တချို့သူတိုးလို့မပေါက်တာလည်းရှိပါနော်အခုနောက်ဆုံးရှင်နေကြတော့ပို့ဆိုးတာပါဗျာဒါနဲ့ကျွန်တော်တို့ကတဖြည်းဖြည်းကျင်းကျူညှိနှိုင်းပြီးတော့မှဆွေးနွေးပွဲတွေကိုစတင်ပါဆိုတဲ့ဟာမျိုးနောက်ဆုံးအခုရရှင်နေမှတောင်းဆိုနေရတာဒီ2023မှာပုံစံတော့ပြောင်းလာမယ်လို့တော့ကျွန်တော်ယူဆတယ်
ဒီလို80ရာမှာကရင်ပါဝင်တိုင်းသားတွေရဲ့ငြိမ်းချမ်းရေးခံယူချက်ကိုအမေရမှာဖော်ထုတ်တာတို့မူက
ကျွန်တော်တို့ရဲ့ self determination rights ကိုပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးတွေကိုကင်ပြီးတော့မိမိကိုမိမိစီမံခန့်ခွဲအုပ်ချုပ်ပိုင်ခွင့်ဆိုတဲ့အခြေခံတစ်ခုအောက်မှာကျွန်တော်တို့ရဲ့ဘဝတိုးတက်မှုလုံခြုံမှုနဲ့ယဉ်ကျေးမှုစပြည့်အမှုပညာဘာသာစကားထိမ့်သိမ့်မှုတွေအပါအဝင်ပေါ့နော်မျိုးနွယ်စုတွေရဲ့ဂျားထဲမှာရှိတဲ့လူနည်းစုတွေရဲ့အခွင့်အရေးတွေကိုလည်းအကာအကွယ်ပေးခြင်းအပါအဝင်ကျွန်တော်တို့ဘဝတူတိုင်းသားတွေအကုန်လုံးဂျားထဲမှာဒီ self determination rights ကိုကျွန်တော်တို့အတူတကွ share value နေနဲ့ယက်တည်ပြီးတော့ဒီဟာတွေကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာကျွန်တော်တို့အကာအကွယ်ပေးထားပြီးတော့ကျွန်တော်တို့ကိုယ်တိုင်ဒီဘဝရှင်သန်မှုအတွက်ကာကွယ်မှုနဲ့တိုးတက်မှုတွေကိုမျှဝေခံစားဖော်ထုတ်နိုင်ခြင်းပဲဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဒါအပြင် KIO ဘုံမူကြီးနော်ဘူးကလည်းငြိမ်းချမ်းရေးခံစားမှုပေါ့
။ငြိမ်းချမ်းရေးဆိုတာကျွန်တော်တို့ကချင်ပြည်သူလူထုတရားတော့ဘာမှမခံစားဘူးပေါ့နော်။ပုံမှန်ဒီအာနာတင်းတဲ့နောက်ပိုင်းမှာကျွန်တော်တို့ကချင်ပြည်နယ်မှာကချင်ပြည်ဒုလူထုတွေတော့ဘာမှကဘူးပုံမှန်ပြည်ပြည်လူထုအားလုံးကတော့ဒီငင်းချမ်းကြီးဆိုတာကျွန်တော်တို့ရှိတယ်လို့လည်းကျွန်တော်တို့ကတော့မစင်စားဘူးပေါ့နော
်ဒီခံယူချက်ပေါ်ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကကြီးလည်းဖြစ်တဲ့ဘုံမူကြီးခေါ်ကာကလည်း
ကျွန်တော်တို့အဖို့ဘာသာနဲ့ပြောရင်တော့ဘုံခွားခွားအမ်ခွားခွားဘင်းခွားခွားလို့ခေါ်တယ်ဘုံခွားခွားတော့အေးစစ်စစ်လေးနေရအောင်เอซิเดเรนี่แหละซาตองเอซ่านาอยู่เลยอ่ะชินเนเรริก็บัวตะคู่เนี่ยงัยชันเยบาเว้ยลูกเราก็บอกเลยใช่ป่ะแหละน่ะเจ้าอปูเป็นกินแม่ตัวเนี่ยตั้วล่ะลุช้าซีบัวชาพวยได้เคสเลนี่มาเอชันๆเลยพี่อ๋อไอ้ตาริอารมณ์ก็ดิงัยชันเยตบอเตียเว้ย
ถ้าพี่ดิงัยชันเยขันอยู่เหมี่ยวลิ้นเจ็บพอစံပြီနေမှာရွေးကောက်ပွဲအနိုင်ရခဲ့တဲ့မြန်မာလူမျိုးဥယျာထွန်းကလည်
းနိုင်ငံရေးစကလုံးကြီးတွေနဲ့အကြီးအကျယ်တွေဖက်ဒရယ်တို့ကိုပိုင်အုပ်ချုပ်ရေးတို့အဲ့ဒါတွေမပြောဘဲနဲ့ရေဘူးရပြည်သူလူထုအများစုရဲ့ခံစားချက်ကိုပြောရမယ်ဆိုရင်တော့ဒီဒေသခံတိုင်းရင်းသားတွေကငင်းငင်းချမ်းချမ်းကိုယ့်ဘာသာကိုတရားဥပဒေစိုးမိုးမျှတတဲ့အုပ်ချုပ်ရေးနောက်တစ်ခါကိုယ့်ဒေသကိုကိုယ်တင်တဲ့ကိုယ့်လူမျိုးကအုပ်ချုပ်တဲ့အုပ်ချုပ်ရေးအဲ့ဒါမျိုးလိုချင်တယ်ဘာသာစကားပြဿနာကြောင့်သူတို့ခံစားချက်ကကိုယ့်နိုင်ငံကိုယ့်ဒေသကိုနိုင်ငံခြားသားလားအုပ်ချုပ်နေတယ်ဆိုတဲ့ခံစားချက်မျိုးပေါ့နော်ဒါကအမှန်တကယ်ကတော့ကျွန်တော်တို့ကအရင်ကလေးကလွဲလာတကယ်အရင်ကအဲ့ဒီလိုအုပ်ချုပ်ရေးစနစ်ကိုအင်္ဂလိပ်တွေရောက်လာတဲ့အခါနော်ဆော်ဝါတွေကိုသူကသာလွတ်လွတ်လပ်အုပ်ချုပ်ခွင့်ပေးတယ်သူတို့ကဗမာပြင်ကျင့်သုံးခဲ့တဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုစနစ်တကျဖြစ်အောင်ဥပဒေတွေပြဋ္ဌာန်းပြီးတော့ဆက်ပြီးတော့ထိန်းထားပေးတယ်အဲ့လိုဖြစ်ဖို့အတွက်ဆိုလို့ရှိရင်ဒီမိုကရေစီနှီးကြကိုကိုယ်ပိုင်ရွေးချယ်ထားတဲ့လူတွေအုပ်ချုပ်တာကိုခံနေတာပေါ့
အခုလိုတိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးခံယူမျှော်လင့်ချက်တွေနဲ့မြန်မာအများစုရဲ့နားလည်နိုင်မှုနောက်လက်ရှိစစ်ကောင်စီနဲ့မြန်မာတပ်တွေရဲ့ငြိမ်းချမ်းရေးခံယူချက်တွေကအာရှရဲ့စစ်ပွဲအရှိဆုံးမြန်မာမှာတနေ့ကျပေါင်းစုံနိုင်မလားဆိုတာကိုတော့စောင့်ကြည့်အောင်ပါဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းရဲ့နိုင်ငံရေးသုံးသပ်စူးစီးတင်ပြချက်အသစ်ကိုနားဆင်ကြည့်ရှုကြရတာပါဆက်လက်ပြီးသတင်းတစ်ပတ်စဉ်ကဏ္ဍကိုတင်ဆက်ရရင်အပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာကိုဖြစ်ပါတယ် FEVR နေဆက်ဒေတာတိုင်းရင်းသတင်းတောက်တွေကစူးစီးတင်ဆက်ချားကြပါတယ်ခင်ဗျာ
အပတ် က်စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသကတိုင်းသားတည်င်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်အမျိုးသားလူမျိုးရေးတပ်မတော်နဲ့ကော်တူးလေတပ်မတော်တို့ကစစ်ကောင်စီလက်အောက်ခံအဖွဲ့အစည်းတွေနဲ့မပူးပေါင်းကြဘူး PDF အဖွဲ့တချို့ကိုတတိပေးလိုက်ပါတယ်စစ်တပ်ကအာဏာသိမ်းတဲ့နှစ်နှစ်ပြည့်မှာတနိုင်ငံလုံးအသံတိတ်သပိတ်နဲ့ဆန့်ကျင်ဆန္ဒထုတ်ဖော်နေကြတဲ့အချိန်လိုက်ကော်မှာတော့ပိတ်ထားတဲ့ဆိုင်တွေကိုစီပင်ကဖိအားပေးဖွင့်နိုင်ခဲ့ပါတယ်တတင်းလွာတွေတဲမှာတော့အိန္ဒိယအရှေ့မြောက်ဒေသမဏိပူပြည်နယ်တဲခုလုံးနေတဲ့မြန်မာစစ်ဘေးရှောင်အမျိုးသားအယောက်80ကျော်ဖမ်းဆီးခံလိုက်ရတဲ့အကြောင်းတွေကိုနားဆင်ကြရမှာပ
ါကျမကနန်းဟောင်းပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါခရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကော်တူးလီတပ်မတော် KTLA တို့ကစစ်ကောင်စီလက်အောက်ခံအဖွဲ့အစည်းတွေနဲ့မပူးပေါင်းကြဖို့ PDF အဖွဲ့တချို့ကိုအသိပေးစာထုတ်ပြန်လိုက်ပါတယ်ဇန်နဝါရီလ31ရက်နေ့မှာထုတ်ပြန်ခဲ့တဲ့ KNLA ရဲ့စာထဲမှာစောအေခွီးဦးဆောင်တဲ့တပ်ဖွဲ့အောက်မှာရှိနေတဲ့ PDF တပ်ဖွဲ့တွေအနေနဲ့၎င်းတို့လက်အောက်ကစွန့်ခွာကြဖို့အသိပေးရေးသားထားပါတယ်စောအေခွီးဆိုသူကတော့ကော်တူးလီတပ်မတော်ကခေါင်းဆောင်တယောက်ဖြစ်ပြီးကော်လာဖိုးလိုလူတီများတဲ့ဘိတ်ထဝဲခရိုင်တပ်မဟာလေးနယ်မြေထဲရှိတဲ့အဖွဲ့တစ်ဖွဲ့ဖြစ်တယ်လို့ KNLA ရဲ့အသိပေးစာထဲမှာဆိုထားပါတယ် KNLA တပ်မဟာလေးနယ်စောအေခွီးတို့အကြားဖြစ်ပွားနေတဲ့တင်းမာမှုအကြောင်းရင်းကစောအေခွီးတို့အုပ်စုအနေနဲ့ KNU ရဲ့အုပ်ချုပ်ရေးကိစ္စတွေကိုဝင်ရောက်နှောက်ယှက်နေတယ်လို့ဖော်ပြထားပါတယ်
ဖေဖော်ဝါရီလ၁ရက်နေ့စစ်အာဏာသိမ်းနှစ်နှစ်ပြည့်နေမှာလွယ်ကော်မျိုးပေါ်ကဈေးဆိုင်တချို့ပိတ်တာကိုဆိုင်ဖွင့်ဖို့ဖိအားပေးခံရတယ်လို့လွယ်ကော်ဒေသခံတွေကပြောပါတယ်စစ်ကောင်စီရဲ့လက်အောက်ခံစီပင်ဝင်ထမ်းတွေကဈေးဆိုင်တွေကိုဖိအားပေးပြန်ဖွင့်ခိုင်းတာဖြစ်ပေမဲ့လူစီကားတဲ့ဈေးတန်းတစ်ခုဖြစ်တဲ့တီရိမင်္ဂလာတောင်ဈေးမှာတော့ဈေးဆိုင်တချို့ကပိတ်ထားတယ်လို့ဒေသခံတယောက်ကပြောပါတယ်စစ်အာဏာသိမ်းနှစ်နှစ်ပြည့်ဖြစ်တဲ့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့မနေ့10နာရီကနေညနေ3နာရီအထိအပြင်းမထွက်ပဲအတန်တိတ်ပေလှုပ်ကြဖို့တော်လှန်ရေးအင်အားစုတွေကတိုက်တွန်းခဲ့တာကြောင့်ကရနီပြည်နယ်ထဲကမြို့နယ်တွေလည်းအတန်တိတ်တပိတ်မှာပါဝင်ခဲ့ကြပါတယ်
စစ်တပ်အာဏာသိမ်းနှစ်ပြည့်တဲ့ဖေဖော်ဝါရီလ၁ရက်နေ့မှာတနင်္ဂနွေလုံးကနေ Silent Strike နဲ့အာဏာသိမ်းစစ်တပ်ကိုစန့်ကျင်ဇာနာထုတ်ဖော်ခဲ့ကြသလိုပဲရှမ်းပြည်ထဲကမြို့တွေမှာလည်းပြုတ်လုခဲ့ကြပါတယ်မြို့တော်တောင်ကြီးအရှိမြို့ပတ်လန်း Mainland ဆူလမနီဖျားပန်းချံတွေမှာလူအသွားအလာမရှိစိတ်ငြိမ်နေသလိုမြို့တွင်းဈေးဆိုင်တချို့ပိတ်ထားပြီးဖွင့်ထားတဲ့ဆိုင်တချို့မှာလည်းစားတောက်ဝယ်ချတဲ့သူတွေမရှိသလောက်ဖြစ်နေပါတယ်။အလားတူလာရှိုးမူစေကြောင့်မဲတီဘောကုတ်ခိုင်မြို့တွေမှာအတန်တိတ်တပိတ်ပြုလုပ်ဆင်နွှဲခဲ့ကြပါတယ်။အာနာသိန်းနှစ်ပြည့်တဲ့နေ့မှာပဲမူစေမြို့မှာတော့မနေ့အစောပိုင်းကလီရင်ကွင်းဟောင်းနားမှာကြီးမားတဲ့ဖောက်ခွဲမှုတစ်ခုဖြစ်ခဲ့ပါတယ်။လူသူထိခိုက်မှုမရှိပေမဲ့ထိတ်လန့်မှုတော့ဖြစ်ခဲ့ကြပါတယ်။
ရခိုင်ပြည်ကြောက်ဖြူမြို့မှာစစ်တပ်ကဖမ်းဆီးပြီးမတရားသင်ဆက်သွယ်မှုအပအဝင်905ကာကြီးပုံမှန်နဲ့တရားစွဲဆိုခံရသူတွေရဲ့အမှုမှာတရားလူတွေဖြစ်ကြတဲ့စစ်တပ်ကအရာရှိတွေယုံချင်းလာဖို့အကြိမ်ကြိမ်ပြက်ကွက်နေတဲ့အတွက်နစ်နာမှုရှိတည်တယ်လို့မိသားစုဝင်တွေကပြောပါတယ်ပုံမှန်စက်ခွန်တင့်နဲ့တရားစွဲဆိုခံရတဲ့ကြောက်ဖြူမြို့နယ်မင်းထက်တောင်ရွာကဦးသိန်းတန်နဲ့ဦးတင်အောင်တို့ကိုဇန်နဝါရီလ31ရက်နေ့ကမြို့နယ်တရားရုံးမှာယုံထုတ်ခဲ့ပြီးမဲ့တရားလူဘက်ကရောက်မလာတဲ့အတွက်ဖေဖော်ဝါရီလ9ရက်နေ့ကိုရုံချင်းပြောင်းလိုက်ရပြီးခုဆိုရင်10ချိန်ရှိပြီလို့မိသားစုဝင်တွေကပြောပါတယ်အလားတူပုံမှန်905ကကြီးနဲ့တရားစွဲဆိုခံရတဲ့ကြောက်ဖြူမြို့နယ်မယွင်းရွာကကိုဆိုင်ဝနကျော်နဲ့ကိုထွန်းထွန်းစော်တို့ကိုလည်းဇန်နဝါရီလ31ရက်နေ့ကရုံထုတ်ခဲ့ပြီးမဲ့တရားလူဖြစ်သူရဲအရာရှိရောက်မလာတဲ့အတွက်ဖေဖော်ဝါရီလ9ရက်နေ့ကိုနောက်ထပ်ရုံချင်းပြောင်းလိုက်ရတယ်လို့ဆိုပါတယ်
ချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီတပ်ဖွဲ့ကအသက်မပြည့်တဲ့ကလေးငယ်ရိအပါအဝင်အယတ်သားပြည်သူ73ယောက်ကိုဖမ်းဆီးခဲ့တယ်လို့နေအိမ်3လုံးကိုလည်းမြေထိုးဆက်ကြီးတွေနဲ့ဖျက်ဆီးခဲ့ပါတယ်ဟာခါမြို့ကျောပုတ်ရက်ွက်မှာဇန်နဝါရီလ25ရက်နေ့ကစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဟာခါတပ်ဖွဲ့တို့ပစ်ခတ်မှုပစ်ပွားရာမှာစစ်သား2ယောက်တည်ဆုံပြီးနောက်အခင်းပစ်ပွားတဲ့အနီးတစ်ဝိုက်ရှိနေအိမ်3လုံးဆက်ကြီးနဲ့ဖျက်ဆီးခံရတဲ့အပြင်ခရီးသွားတွေနဲ့အယတ်သားပြည်သူ73ယောက်ဖမ်းဆီးခံရတာ ဖြစ်တယ်လို့ချင်းလို့အခွင့်ရေးအဖွဲ့ CHRO တာဝန်ရှိသူကပြောပါတယ်အဖမ်းခံရတဲ့သူတွေထဲကအသက်16နှစ်အောက်ကလေးငယ်9ယောက်ကိုတော့ဇန်နဝါရီလ26ရက်နေ့မှာပြန်လုပေးခဲ့ပြီးကြာတဲ့သူတွေကိုတော့ဆက်လက်ဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်ဖမ်းဆီးခံရတဲ့သူတွေထဲဘက်လေဟန်ဘက်ပတိချတ်အသင်းတော်ကအသင်းထောက်လူကြီးနှစ်ယောက်လည်းပါဝင်ပါတယ်
ကရင်ပြည်နယ်ကြုံတူးမြို့နယ်တိုက်ပွဲကြောင့်ရွာလုံးကျွတ်နေပါထွက်ပြေးတန်းဆောင်နေရတဲ့ဒီသားခန့်တွေတိုက်ပွဲထပ်ဖြစ်လာမှာကိုစိုးရိမ်တဲ့အတွက်နေရက်မပြန်ရဲကြသေးဘူးလို့ပြောပါတယ်ကြုံတူးမြို့နယ်ကန်းနီရွာမှာဇန်နဝါရီလ23ရက်နေ့ကကြီးရွာတွင်တပ်ဆွဲထားတဲ့ကရင်ပူပေါင်းအဖွဲ့နဲ့ကြီးရွာနေသူချေးကပ်လာတဲ့စစ်ကောင်စီတပ်တို့အကြားထိတွေ့တိုက်ပွဲစတင်ဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်ကန်းနီရွာနဲ့အနီးနားရှိတရက်တော်တရာဦးကော့ကြိုက်မိကလုံးကော့ကညောင်ရိတ်တာကော့ခိုက်အဆရှိတဲ့ကြီးရွာဆေးရွာထက်မနည်းကဒီသခန်တောင်းတဲ့ချီကဘေးလွတ်ရာဘုံကြီးကျောင်းတွေနဲ့အသည့်ဆွေမျိုးတွေရှိတဲ့မော်လမြိုင်ဖအံဇာတပင်ဘက်ကိုတင်းရှောင်နေကြတယ်လို့ကူငီပေးနေသူတွေကပြောပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါအိန္ဒိယနိုင်ငံအရှေ့မြောက်ဒေသမဏိပူပြည်နယ်မိုးရီမြို့နယ်လန်ချန်းကျေးရွာနယ်ယူနီဆယ်ဖုံးကျေးရွာမှာခိုးလုံနေကြတဲ့မြန်မာစစ်ဘေးရှောင်အမျိုးသားအယောက်80ကျော်ဖမ်းဆီးခံလိုက်ရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်အကြောင်းဆိုကိုတော့ကိုရောဘတ်ကစူးစီးထားပါတယ်
ဇန်နဝါရီလ28ရက်နေ့ကမိုးရီမြို့ကအိန္ဒိယကွန်မန်ဒိုရဲတပ်ဖွဲ့ကဖမ်းဆီးသွားခဲ့တာဖြစ်ပြီးစစ်ဘေးရှောင်တွေထဲမှာအသက်18နှစ်မပြည့်သေးတဲ့သူ9ယောက်အပါအဝင်အမျိုးသား81ယောက်ကိုဖမ်းဆီးသွားတာဖြစ်ပါတယ်။မိုးရီမြို့ကနေ4ကီလိုမီတာကျော်ကွာဝေးတဲ့လန်ချန်းကြီးရွာနဲ့နယူးဆယ်ဘုံကြီးရွာကြားမှာနေမီအငင်းပွားမှုဖြစ်ရာကတိုင်ကြားခံရမှုကြောင့်အစိုးရဌာနဆိုင်ရာတွေနဲ့ရဲတွေလာရောက်ဖြေရှင်းရာကနေအထောက်ထားမဲ့ခိုးလုံနေကြတဲ့မြန်မာနိုင်ငံသားတွေကိုတွေ့ရှိပြီးဝင်ရောက်ဖမ်းဆီးသွားတာလို့စစ်ဘေးရှောင်တွေကိုကူငီပေးနေတဲ့သူတယောက်ကပြောပါတယ်
။ဒီရွာမြောင်မှာရှိတဲ့စစ်ဘေးရှောင်တွေကအစ်စ်ခံရပြီးတော့မှဟိုအညခံရတဲ့ပုံစံဖြစ်သွားပါတယ်။မြန်မာပြည်ရဲ့စစ်ဘေးရှောင်ဒုက္ခတွေတရားအမတန်မှကိုယ်နိုင်ငံမှာလည်းနေလို့မရဒီဘက်စစ်ဘေးရှောင်ဒီသားမှာလည်းပဲလုံခြုံနေလို့မရဒီလိုလူခွင့်ရုံးနေတဲ့ကဏ္ဍတွေဟာအမတန်မှနစ်နေတယ်လို့ကျွန်တော်ခံစားပါတယ်။ဒါပေမဲ့ဒီလိုလှုပ်တဲ့ကိစ္စကတော့အမတန်ရက်စက်တဲ့လူသားချင်းမဆန္ဒတဲ့လှုပ်ရက်လိုပဲကျွန်တော်တို့ဒီလိုမြင်ပါတယ်
။ဖန်စီခံရတဲ့အမျိုးသားတွေကိုထောင်ဒဏ်၅နှစ်အထိချမှတ်နိုင်တဲ့အိန္ဒိယနိုင်ငံရဲ့နိုင်ငံခြားသားအက်ဥပရိပုံမှန်၁၄အရာအရေးယူထားပြီးသူတို့ပြန်လွတ်မြောက်ရေးရှိနေတွေငှားရမ်းကတရားဥပရိလမ်းကြောင်းအရာဆောင်ရွက်နေတယ်လို့ကိုငီပေးနေတဲ့သူကပြောပါတယ
်။အခုဖန်စီခံ၈၀အတွက်ကတရားရေးဖက်ရောက်သွားပြီးရဲရဲလှုပ်ဆောင်လို့ကြီးနဲ့အမှုဖွင့်ပြီးတော့မှတင်ကြားတဲ့အခြေအနေဖြစ်တဲ့အတွက်သူနီလာအရတရားရေးဖက်ကိုကျွန်တော်တို့ဆောင်ရွက်ဖို့ရတဲ့အများဆုံးပြန်လည်လွတ်မြောက်လာဖို့ရှင်းနေငါးပြည့်မှာကျွန်တော်လုဆောင်ပေးနေပါတယ
်အခုလက်ရှိမှာတော့အသက်မပြည့်သေးတဲ့ကလေးငယ်9ယောက်ကိုအင်ဖာမြို့ကကလေးထောင်နဲ့ကျန်တဲ့သူတွေကိုတော့အင်ဖာမြို့ကအချင်းထောင်ကြီးမှာထိန်းသိမ်းထားတယ်လို့ဆိုပါတယ်မဏိပူပြည်နယ်အစိုးရဟာမြန်မာနိုင်ငံကစစ်ဘေးရှောင်တွေကိုအရင်ကလည်းဖမ်းဆီးထောင်ချတာတွေလုဆောင်ခဲ့တယ်လို့မြန်မာနိုင်ငံဘက်ကပြန်ပို့တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
တာဝန်ထမ်းဆောင်နေကြတဲ့ပညာရေးဝန်ထမ်းတွေကိုဒေသအခြေအနေလိုအပ်ချက်တွေကြောင့်လစာနှစ်ဆခန်းစားခွင့်ပေးထားရာကနေဒီလမှာတော့တလစာပဲထုတ်ပေးခဲ့တဲ့အတွက်ပညာရေးဝန်ထမ်းတွေစိုးရိမ်နေကြတဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
။ရခိုင်ပြည်ကမောက်တော်ခရိုင်နဲ့ပလောဝမြို့နယ်မှာတာဝန်ထမ်းဆောင်နေကြတဲ့ပညာရေးဝန်ထမ်းတွေကိုဒေသအခြေအနေလိုအပ်ချက်တွေကြောင့်လစာနှစ်ဆခန်းစားခွင့်ပေးထားရာကနေဒီလမှာတော့တစုံတရာအသီးပဲထုတ်ပြန်တာမရှိဘဲလစာတစားသာထုတ်ပေးတဲ့အတွက်ပညာရေးဝန်ထမ်းတွေမှာစားသောက်ရတော့စိုးရိမ်နေကြပါတယ်။ဘာကြောင့်အခုလိုလစာတစားပဲထုတ်ပေးတာလဲလို့မောက်တော်ခရိုင်ပညာရေးရုံးကဝန်ထမ်းတယောက်ကိုစားသွေးမြင့်ကြည့်တဲ့အခါသူကရခိုင်ဘာသာနဲ့အခုလိုပြောပါတယ်။
လိုလိုစီရဌာနကကွန်ပူရှင်မချပါသေးလို့ထင်ပါတယ်။ဒါပေမဲ့
လိုလိုဆက်ဆက်အထက်ကခွင့်ပြုချက်မကြသေးလို့ထင်ပါတယ်။မကြသေးတဲ့ရုံပိုင်းဆိုင်ရာမှာလည်းလဆာဆိုင်နေတဲ့ပုံကိုယ်တွေကလည်းလဆာကိုထည့်ပြီးမဆွဲဝန်းဖြစ်နေတာလေ။ဆိုတော့လဆာတစနဲ့ဒေတာစရိတ်လောက်ကိုပဲဒီလဆာထုတ်ပေးပါတယ်။တကယ်လို့လဆာနှစ်ဆခံစားခွင့်ကြရင်တော့နောက်ပြန်ဆွဲမယ့်ပုံပေါက်ပါတယ်။
2009ခုနှစ်ကစပြီးပူးတိတော်မောက်တော်နဲ့ပလောဝါမြို့နယ်ကပညာရေးဝန်ထမ်းတွေကိုသွန်လာရခခဲ့ပြီးကုံစစ်နှုတ်မြတ်တာမှုတွေကြောင့်လစာနှစ်ဆခန်းစောခွန်ကို3လတကြိမ်အမင်းထောက်ပြီးတိုးမြှောက်ပေးနေတာဖြစ်ပါတယ်။လစာနှစ်ဆခန်းစောခွန်နဲ့တောင်မိသားစုလေပက်ဖို့ရွှေတာသုံးဆွေနေရတဲ့အချိန်မှာ Diloda Laza Dasago Pelai Me Soyin, Wantan Aloma, Kake Chungya Ma Pite Lole, Edi Wantanga Sabyo Bade.
နဆာဆိုရင်တော့လကုံရင်လေးပုံမှန်ကို့အသုံးစိတ်လေးနဲ့ကိုလည်းပတ်နေရတာလဆာတဆာကိုဖြုတ်လိုက်ရင်တော့ဆက်ဆာမတွေပို့ပြီးဒုက္ခရောက်သွားနိုင်တယ်ပူရီတောင်မောင်းတော့မှာလေဘာကြောင့်အခုလိုဖြစ်တယ်ဆိုတာကိုအတိအကျမပြောနိုင်ပေမဲ့ဒီလိုလဆာတဆာသာပြင်မယ်ဆိုရင်ရခိုင်ပြည်နယ်မှာတခြားဒေသတွေထကုံစင်းတို့မြန်တားတွေမောက်တော်ကဝန်ထမ်းတွေမှာအစားစားအရာအရာအခကြုံရနိုင်တယ်လို့မောက်တော်မောက်ပိုင
မှာပေါ့ကုံစင်းသုံးကမျက်နှာကိုမောင်းတော့မှာကတခြားဒီတာမှာကကုံစင်းသုံးတိလောက်မတက်ဘူးကုံစင်းသုံးတက်ပြီမဲ့မစားဘဲကမနေနိုင်ဘူးနှစ်ဆနဲ့တောင်မနေချွေတာသုံးနေရ
ဒီလိုတစုံတရာအသိပဲထောက်ပြမှုမရှိပဲရုတ်တရက်ဖျက်ရှားလိုက်တဲ့အတော့ဝန်ထမ်းတွေမှာအခကြုံနေရတာကြောင့်ဒေသအတွန်းကုံစင်းတို့မျက်တနေတာတွေကိုထောက်ဆပြီးလစာနှစ်ဆခန်းစားခွန့်ကိုစားပယ်သန့်တယ်လို့ပညာရေးဝန်ထမ်းတွေကပြောပါတယ်
အခုဆက်ပြီးတရင်အချင်းချုပ်ကိုနားဆင်ကြရမှာပါ
။ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA နဲ့ကော့တူးလီတပ်မတော် KTLA တို့ကစစ်ကောင်စီလက်အောက်ခံအဖွဲ့အစည်းတွေနဲ့မပူးပေါင်းကြဖို့ PDF အဖွဲ့တချို့ကိုတတိပေးထားပါတယ်။စစ်တပ်အာဏာသိမ်းနှစ်နှစ်ပြည့်ဖေဖော်ဝါရီလ၁ရက်နေ့မှာတနင်္ဂနွေလုံးကနေ Silent Strike နဲ့အာဏာသိမ်းစစ်တပ်ကိုစန့်ကျင်ဆန္ဒဖော်ထုတ်ခဲ့ကြချိန်လွယ်ကော်မျိုးဘော်ကစီးဆိုင်တချို့ဆိုင်ပိတ်ထားတာကိုစီပင်ကဖိအားပေးဖွင့်ခိုင်းတယ်လို့ဒေသခံတွေကပြောပါတယ
်။တရရှင်တွေအခုနားဆင်နေခဲ့ကြတာကတော့ကျမတို့နေဆက်တီတာအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရေးသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ FVR တိုင်းရင်သတင်းတော်တွေစူးစီးတင်ပြတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါခင်ဗျာ
။နာဇီဝါရတစ်ကိုကန့်ဆဲဖို့လုပ်နေတယ်လို့ရုရှားသမ္မတကဆွတ်ဆဲပြောဆိုနေတဲ့ယူကရိန်းကိုတချိန်ကနာဇီဂျာမနီကိုအောင်နိုင်တယ်လို့အောင်ပွဲခံနိုင်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။နာဇီဂျာမနီတပ်တွေကိုအောင်နိုင်ခဲ့တဲ့အနှစ်80ပြည့်အခမ်းအနားကျင်းပရာစတာလင်ဂရက်မှာအခုလိုပြောကြားလိုက်တာပါ။ရုရှားတပ်တွေယူကရိန်းကိုကျူးကျော်ဝင်ရောက်ခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်လောက်ခရဲကရုရှားတာဝန်ရှိသူတွေကဒါရီဟာနာဇီတွေကိုတွန်းလှန်ဖို့တိုက်ခိုက်ရတာဖြစ်ကြောင်းပြောကြားနေတာဖြစ်ပါတယ်။ယူကရိန်းတွေဘက်ကတော့သူတို့ဟာလည်းအဲ့ဒီအချိန်ကဆိုဗီယက်ယူနီယံရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့နာဇီဟစ်တလာတပ်တွေရဲ့လက်အောက်မှာခံစားခဲ့ရတဲ့အတွက်ရုရှားတွေရဲ့အခုလိုနှိုင်းယှဉ်မှုကိုလက်မခံပါဘူး။အရှေ့လေပိုင်းဒေသမှာအစ္စရေးနဲ့ပေါ်လစ်စတိုင်းတို့ကြားတင်မာမှုတွေမြင့်တက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဂျော်ဒန်ဘင်အဗ်ဒူလာကိုချက်စပရင်းနေမှာအင်ဂျီရောမှာလက်ခံတွေ့ဆုံခဲ့ပါတယ်။ဒါဟာသမ္မတဂျိုးဘိုင်ဒန်နဲ့တစ်နှစ်တွင်းအင်ဂျီရောမှာဂျော်ဒန်ဘင်ကိုဒုတိယအကြိမ်မြောက်တွေ့ဆုံခြင်းလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကကိုရီးယားကျွန်းဆွယ်ဒေသကိုစစ်နှဆုံးဖြစ်နေပြောင်းလဲဖို့အတွက်ထိုးစစ်အပြစ်ဆင်နေတယ်လို့မြောက်ကိုရီးယားကဆွဆွဲပြီးတော့အမေရိကန်နဲ့ဆွေးနွေးမဲ့ကိစ္စကိုလက်မခံဘူးလို့ပြောပါတယ်။မြောက်ကိုရီးယားသတင်းစာမှာတော့အမေရိကန်နဲ့သူ့နောက်လိုက်တွေရဲ့စီးရဲရထိတ်တိုက်တွေ့စဉ်မှာရန်ကားရဲ့စီးရဲလက်ကျင့်မှုတွေရန်လိုတဲ့လုပ်ရက်တွေကိုလှုပ်ဆောင်နေတယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကိုဖော်ပြထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ပူးတွဲလေကြောင်းစီးရဲလက်ကျင့်မှုလှုပ်ဆောင်ခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ကိုရီးယားနောက်ဖက်ကမ်းလွန်ဒေသပင်လယ်ဝါမှာပြုလုပ်တဲ့ဒီစီးရဲလက်ကျင့်မှုမှာအမေရိကန်ရဲ့တာဝန်ပြန် B1B မဟာဗျူဟာမြောက်ဘုံကျဲလေယာဉ်တွေနဲ့ Step တိုက်လေယာဉ်တွေပါပါဝင်ပါတယ်။ဂါဇာကမ်းမြောင်ဒေသဘက်ကနေပြစ်လွတ်လိုက်တဲ့ Rocket Dome တစ်စင်းကိုဂျားဖြတ်ပစ်ချခဲ့လိုက်ပြီးတဲ့နောက်နာရီအနည်းငယ်ကြာမှာပဲ Israel ဘက်ကနေလေကြောင်းနဲ့ဒဏ်ပြန်တိုက်ခိုက်မှုတွေပြစ်လွတ်ခဲ့ကြပါတယ
်။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပြီးအတန်ပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇီမနက်အဗ်ဒူရာမန်တို့ဖြစ်ကြပါတယ်။တောက်ကြနေမနဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေ VOA Facebook စာမျက်နှာကပါပူးတွဲတင်ဆက်ပေးနေတာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့ကင်းဝေးပြီးမင်္ဂလာတရားနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမြင့်ပါ။Thank you.
This program has come to you from the Voice of America, Washington.